살리자면 ဒီနေ့တရားဟောရမယ်လို့မသိပါဘူးဘုရားဘာသာငါတော့ရောက်နေတယ်ရောက်နေတဲ့အတွက်ကြောင့်ဘုရားစစ်ပြီးတဲ့အခါကျရင်တပည့်တော်ခေါ်လာမယ်နည်းနည်းလေးတရားစကားလေးပြောပြပါလို့ဦးဇင်းကိုနေ့လည်ကရှောက်ထားပါတယ်။အဲ ဥစဉ်လည်းဒီနေ့တော့စနေနေ့ဆိုတော့တရားစစ်တာဆက်ဆောင်ပြီးမယ်နဲ့တူတယ်ခေါ်လာခဲ့ပါလို့ခေါ်လာခဲ့တော့နည်းနည်းစကားလေးပါပြောရတော့ပေါ့တွေ့လည်းတွေ့ပူတာပေါ့အလောက်ပဲဥစဉ်ပြောလိုက်တာပါဥစဉ်တရားဟောမှာလည်းလုံးမသိပါဘူးနော်သူတယောက်တော့အားလုံးကစီစဉ်ပြီးသားဖြစ်နေတယ်ဥစဉ်မဟုတ်ပဲနဲ့ထွက်သားလဲမကောင်းဖြစ်နေတယ်ဥစဉ်ရဲ့ဆရာဖြစ်တဲ့ဥဒိလကလည်းပဲအားလုံးကိုမိထားပြ ဖြစ်ပါတယ်เนาะဒါပေမဲ့ဒီနေ့ကဥဒ္ဓမဘာသာကဘာကြောင့်အဲ့လိုမျိုးဟောစီခြင်းတည်းလို့သူ့ရဲ့ရည်ရွယ်ချက်ကလေးကကောင်းပါလဲလူစင်းကတော့မသိဘူးပေါ့လေဒီနေ့ကတော့အနေများနေသူပြောပါတော့ဒီမှာလည်းပဲရန်တော်တော်များများရဲ့မိခင်တွေကရောက်ရှိနေကြတယ်လို့လည်းပြောတယ်အဲ့ဒီမိခင်များကလည်းမိခင်တွေနဲ့ဆက်နေတဲ့တရားလေးတစ်ခုမိခင်နဲ့သားသမီးချင်းမှာရှိတင်ရှိတဲ့ဆက်ဆံရေးလေးတွေအကြောင်းကအဲ့ဒါလေးတွေကိုလည်းနည်းနည်းလေးပြောစီချင်တယ်လို့တော့ဦးစင်းကိုသူပြောပါတယ်ပြောတဲ့အခါကျတော့ဦးစင်းကိုလွန်ခဲ့တဲ့တလလောက်ကလည်းဦးစင်းရဲ့အကူကဦးစင်းရဲ့အမနဲ့ဦးစင်းရဲ့ဒူလေးတွေကြားထဲမှာဖြစ်ပေါ်နေတဲ့ပြဿနာလေးတွေပြောပြတယ်ပြောပြပြီးတော့မိဘနဲ့သားသမီးကြားဖြစ်တဲ့ဖြစ်တတ်တဲ့ဆက်ဆံရေးလေးတွေတရားတစ်ပုဒ်တော့ဟောပေးပြီးတပြည့်တော်စီပို့ပေးပါတဲ့ဒီနှစ်အတွင်းဟောပေးပါလိမ့်မယ်ဦးစင်းကိုသူလျှောက်ထားခဲ့ဘူးတဲ့ဦးစင်းလည်းလည်းဟောတော့ဟောပေးမယ်လို့ဒီလောက်တော့ပြောထားခဲ့ပါတယ်အဲ့တော့ဒီနေ့အားလုံးအမိများနေ့ကိုပဲအကြောင်းပြုပြီးတော့ပေါ့နော်ဒီကနေ့သာသမီသာရှိသင့်ရှိတတ်တဲ့မေတ္တာတရားအကြောင်းလူကြီးနဲ့လူငယ်သာရှိသင့်ရှိတတ်တဲ့ဆက်ဆံရေးမေတ္တာတရားထားသင့်ထားတတ်တဲ့မေတ္တာတရားတွေပေါ့နော်ဒါလေးတွေကိုဒီစဉ်ကျင်နဲ့အခြေခံပြီးတော့ယင်းထဲမှာရှိတဲ့အတိုင်းလေးပဲပြောသွားမှာပေါ့နော်အဲ့လိုမပြောခင်လေးမှာပေါ့ဦးစင်းတို့မေတ္တာအာတိတကထာလေးနဲ့ပေါ့နည်းနည်းလေးစာပြီးတော့ဦးဇင်းတို့ဖွင့်လိုက်ကြတာပေါ့နော်ယတာနိတာကရောလောကိသမ္မာဝတုဒုက္ခံကရောယတာတိတလရံတိဟိဒုက္ခံဒုပုတိတာသစာလောကိတတဝါလီလီခုမိပောလလောကတကဘာတွင်၌ယတာနိတာကရောမေတ္တာယိလူဖွေးဖြူပဝင်းဝီလာမြင့်ကြီးသည်ဓမ္မာတတဝါတွေအင်းမြစီကိုရှင်ပအတ္တရေကောင်းမွန်စွာဒုက္ခံကရောသူလဲဝန္တာငါလဲဝံမြောက်အလုံးစိတ်ဝန္လန်းလာယခုချမ်းသာကိုပြုလျက် Patu yan leke webe le makha ye ya bo. Shopa etare thompa bade de di. Mita di de la randi hi. Mita pui le ya eda saundi yangwaru di. Mita pui le ya eda saundi yangwaru di. Udita pongpong lan tong lan nala tritiya gong do. Vaza gavaya yati ni mya zwa tatawa paung do di. Dukhan du go se ega beyan kwa yi. Vanta da kwa chan da rong uja basi gong do di. ဒီနေ့ဟောမယ့်တရားတော်လေးကိုမေတ္တာတရားလို့ဒီလိုပဲအမည်ပေးကြပါဦးနော်မေတ္တာတရားအကြောင်းပြောပြီးဆိုတဲ့အခါကျတော့အမိများနေ့ကိုအကြောင်းပြုပြီးမိခင်တွေကိုရှင်မြတ်သောအဖြစ်မိခင်နဲ့သာသမီတွေကြားထဲမှာမိဘတွေဘက်ကလည်းသာသမီတွေအပေါ်မှာ ရှိနေပြီဖြစ်တဲ့မေတ္တာတရားမိခင်တွေဘက်ကမိခင်ဖခင်များဘက်ကနေပြီးတော့သာသမီတွေအပေါ်မှာရှိနေပြီဖြစ်တဲ့ဂျေစုတရားဒါတွေကတော့ပြောမယ်ဆိုရင်တော့ပြောဖို့ရမကုန်လောက်ဘူးပေါ့အဲ့လိုမိခင်ဖခင်တွေရဲ့ဂျေစုတရားတွေကိုသိတတ်တဲ့ပုဂ္ဂိုလ်တွေလည်းလောကမှာရှိကြတယ်လို့ မိခင်ဖခင်တို့ရဲ့ဂျေစုတရားတွေကိုမသိတဲ့ပုဂ္ဂိုလ်တွေလည်းလောကမှာများစွာရှိနေကြတယ်အဲ့ဒါလို့ရှိနေတဲ့အတွက်ကြောင့်လောကမှာမဖြစ်တဲ့မဖြစ်တတ်တဲ့မကြတဲ့မကြတတ်တဲ့အနိဋ္ဌာယုံတွေလည်းလောကမှာဖြစ်နေကြတာကိုအားလုံးလည်းတစ်စိတ်တစ်စောင်းတော့ကြားကိုကောင်းကြားကိုကြပါလိမ့်မယ်နော်အဲ့တော့ မိဘတွေရဲ့မေတ္တာနဲ့ပတ်သက်ပြီးတော့မပြောခင်လေးဦးဇင်းတို့မိဘတွေရဲ့ဂျေစုကြီးမားဘုံနဲ့မိဘတွေရဲ့ဂျေစုတရားကိုပြန်လဲဆက်နိုင်ခွင့်ဆိုတဲ့တရားဘယ်လိုမျိုးပြန်ပြီးတော့ဂျေစုဆက်ပါမှဂျေစုပြန်ကြည်နိုင်ကြလဲဒါလေးကတော့မြတ်စွာဘုရားဟောထားတဲ့တရားတော်ဖြစ်တဲ့အတွက်ဒီတရားလေးကိုဦးဇင်းစတင်ပြီးခြေပြုပြီးတော့မှ ဤပါနဲ့သာသမီကြားဆက်ဆံရေးအပိုင်းကိုဆက်လက်ပြီးဟောပြီးမယ်လို့ဤပါနဲ့နော်ဦးဇင်းတို့မြတ်စွာဘုရားရှင်အချင်းယဟန်တော်ကိုယဟန်တော်တွေကိုတရားလေးတခုခေါ်ပြီးပါတယ်မြတ်စွာဘုရားဘယ်လိုခေါ်တယ်လဲဆိုရင်တန်တရာခီးရဲ့ရှေ့အဆုံးကိုဉာဏ်ဖြင့်ဆင်လျောက်၍ ကြည့်မယ်ဆိုရင်လည်းမတိအမတိနိုင်တဲ့အဆရှိတယ်မြတ်စွာဘုရားဟောခဲ့ပါတယ်အဲ့ဒါလို့အဆမရှိတဲ့တန်တရာအဆမတင်တဲ့တန်တရာခီးမှာဦးဇင်းတို့တူးနဲ့တူးနဲ့မိဘရဲ့လို့မတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်မိရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ဖရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်ရှာမယ်ဆိုရင်ရလွယ်တဲ့သဘောမရှိဘူး အစမတင်တဲ့တန်တရာခီးမှာမိဘတော်ဆက်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါတယ်။ဒါသမီးဖြစ်တဲ့တော်ဆက်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေညီမအမအကိုမောင်နှမဆိုတဲ့ဆက်နွယ်မှုနဲ့တော်ဆက်ခဲ့တဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါတယ်။ဒီလိုမြတ်စွာဘုရားဟောပါတယ်။ဒီနေ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမိတို့ရဲ့ မိဘအရင်အခြားတွေကိုသာလျင်မိမိတို့ရဲ့မိဘအဖြစ်နဲ့မြင်နိုင်ကြတာကတော့အပြစ်ဆိုစရာမရှိပါဘူးမိမိတို့ကိုကျွေးမွေးပြီးတော့ပြုစုဆောက်ရှောက်လာခဲ့ကြတဲ့မိဘနှစ်ပါးဟာမိမိတို့ရဲ့မိဘကြီးဒီဘဝခဏတာရပြောမယ်ဆိုရင်မှန်တဲ့သဘောရှိပါတယ်အဲ့ဒါလို့မိဘတွေတော်ဆက်ခဲ့ဘူးတဲ့အကြောင်းကိုမြတ်စွာဘုရားဟောပြီးတဲ့နောက်မှာမြတ်စွာဘုရားက ဟာစပ်ပြီးဟောတယ်လေဆိုတဲ့အခါမှာ ဟုတ်ကုန်တို့ရဲ့ကျေးဇူးတရားတွေကိုလွယ်ကူစွာဆက်နိုင်တယ်လို့ငါပြားမဟုတ်ပါဘူးဒီခါမှာရန်တော်တွေကဒီမြတ်စွာဘုရားကိုပြန်ပြီးတော့လျှောက်ထားကြတယ်မြတ်စွာဘုရားဘယ်ပုဂ္ဂိုလ်တို့ကလည်းမြတ်စွာဘုရားဒီလိုလျှောက်ထားကြတဲ့အခါကျတော့စေတယံတို့မိခင်ဖခင်လို့ခေါ်တဲ့ပုဂ္ဂိုလ်တို့ပါပဲဒီပုဂ္ဂိုလ်တို့ရဲ့ကျေးဇူးတရားတွေကိုလွယ်ကူစွာဆက်နိုင်တယ်လို့ငါပြားမဟုတ်ဘူးဘာကြောင့်လဲဆိုလို့ရှိရင်မိဘတို့ဆိုတာကသာသမီတွေကိုစောက်လျှောက်ကြတဲ့သူတွေကြီးပြင်းလာအောင်စောက်လျှောက်ကြတဲ့သူတွေတွေးမွေးကြတဲ့သူတွေဒီလောကကိုစတင်ပြီးပြတ်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်ပဲလို့မြတ်စွာဘုရားကလည်းမိန့်တော်မူတယ်။အဲလိုလိပ်ပြီးတဲ့အခါမှာမြတ်စွာဘုရားဆက်လက်ပြီးတော့မိမိတို့ကအသက်တရာတန်းမှာလူဖြစ်လာတဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်ဆိုကြစို့အသက်တရာကာလတလုံးပခုံးတစ်ဖက်မှာအမိကိုဆောင်းပခုံးတစ်ဖက်မှာအဖကိုဆောင်းပြီးတော့ပြုစုလုပ်ကျွေးကြမယ်ရေဘူးရေအေးတင့်လျော်ရာပေးပြီးတော့ခြေဆုပ်လက်နဲ့ပြုပြီးနေထိုင်ကြမယ်ရင်းနေပြီးမယ်လူအကျက်တွေကိုဖြည့်ဆည်းပြီးတော့နှစ်တရာပတ်လုံးပြုစုလုပ်ကျွေးပါတော်ညာလေးပဲရှိခဲ့ဘူးတဲ့မိဘနှစ်ပါးရဲ့ကျေးဇူးကိုလည်းကိုစွာဆက်နိုင်တယ်လို့ငါပြောမဟုတ်ပါဘူးဒီလိုမျက်စာပြန်မိတော်မူတဲ့ဒီထက်လွန်ပေါ်လီရသဗျာကနေဆက်မိတယ်မိမိတို့ကစားနိုင်လို့မာပထွေမြေကြီးကိုအုပ်ချုပ်စိုးပိုင်တဲ့မင်းစည်းစိမ်ကိုမိဘနှစ်ပါးကိုချီးမြှောက်ထောက်ပံ့ပေးမယ်ဆိုကြစို့ဒီလိုမင်းစည်းစိမ်ကိုချီးမြှောက်ထောက်ပံ့ပေးတော်ညာလည်းပဲရှိခဲ့ဘူးတဲ့မိဘတွေရဲ့ကျေးဇူးကိုလည်းကိုယ်စွာဆက်နိုင်တယ်လို့ငါပြောမှာဘူးဒီနေ့ပြန်ကြည့်လိုက်ကြည့်စို့လောကမှာလူတိုင်းလူတိုင်းအတောင့်တဆုံးနဲ့ဖြစ်ချင်းဆုံးအမြင့်မားဆုံးသောญาတုဌာနန္တရကိုပြောမယ်ဆိုရင်တော့မင်းစည်းစိမ်ပါပဲဒီလိုမင်းစည်းစိမ်ကဲ့သို့သောမင်းစည်းစိမ်ကိုချင်းမြောက်ထောက်ပံ့ပြီးတော့ပြီးပါတော့ညာလေမိဘတို့ရဲ့ရှိခဲ့ဘူးတဲ့ယေရှုတရားတွေကိုလည်းကိုယ်စွာပြန်ပြီးဆက်နိုင်တယ်လို့ငါပြောမဟုတ်ဘူးဒါပါကြောင့်လဲဆိုရင်မိဘတို့ဆိုတာကမိမိတို့ကိုကြည်ပင်အောင်ဆောက်ရှောက်လာတဲ့ပုဂ္ဂိုလ်တွေကျွေးမွေးလာတဲ့ပုဂ္ဂိုလ်တွေဒီလောကကိုစတင်ပြီးတော့ပြတ်သားကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ပဲဉာဏ်ပြီးကြည့်လိုက်ကြည့်ဆိုရင်ပေါ့ဒီလောကကိုအစဉ်တို့တရားနာပြတ်သက်ပြီးအာစတင်မြင်ခွင့်ရကြတယ်ဆိုတာကဒီမိဘနှစ်ပါးရဲ့ကျေးဇူးကြောင့်ပါဒီလောကကြီးကိုစတင်ပြီးတော့မြင်ခွင့်ရတယ်ဆိုကြတဲ့ကမိဘတွေကဘလောက်ကျေးဇူးကြီးမားကြီးကြပြီလဲအလွန်တရာကျေးဇူးကြီးမားကြီးကြပါရည်စည်တောင်ကြီးဘုရားကနေပြီးကြီးပြင်းလာတဲ့အသည့်ဆောက်ရှောက်ကြီးမွေးလာခဲ့ကြတဲ့ကျေးဇူးတရားတွေကိုပါဆက်လက်ပြီးပြောကြမယ်ဆိုရင်တော့အင်မတန်ကြီးမားတဲ့ကျေးဇူးတရားတွေပါအဲ့လိုကြီးမားတဲ့ကျေးဇူးတရားတွေကိုညီမျိုးစုံနဲ့ပြန်လည်ပြီးတော့ချီးမြှောက်ထောက်ပံ့ပြီးတော့ကျေးဇူးဆက်သာတော်ညာလေးကျေးဇူးဆက်နိုင်တဲ့သဘောရှိဘူးအဲ့လိုမြတ်စွာဘုရားမိတော်မူတဲ့အခါကျတော့ယဟန်တော်တွေကလည်းမြတ်စွာဘုရားကိုတန်လဲပြီးမေးလျှောက်ကြပါလေမြတ်စွာဘုရားဤကဲ့သို့သောဤတွင်နေမိဘတို့ရဲ့ယေရှုတရားတွေကိုပြန်လည်ဆက်ဖို့ရည်ရွယ်ဖြစ်နိုင်ဘူးဆိုရင်ဘယ်လိုနည်းလမ်းနဲ့ယေရှုဆက်မယ်ဆိုရင်မိဘတို့ရဲ့ယေရှုကိုဆက်နိုင်ပါလေဒီလိုပြန်ပြီးတော့မေးလျှောက်ကြတဲ့အခါကျတော့မြတ်စွာဘုရားကနေပြီးတော့စေတယံတို့သင်စေတယံတို့သိချင်တယ်ဆိုရင်တော့ငါပြန်ဆုံးရေတော်မူမယ်မိဘတွေရဲ့ရှိခဲ့ဘူးတဲ့ကျေးဇူးတရားကိုပြန်လည်ဆက်ခြင်းတယ်ဆိုရင်တော့ပြန်လည်ပြီးတော့ဆက်နိုင်တဲ့နည်းလမ်းတွေရှိတယ်။လောကမှာမိဘတချို့ရှိကြတယ်။တရားတရားမရှိသေးတဲ့မိဘတွေကတရားတရားနဲ့ပြည့်စုံအောင်မိမိတို့ကအချင်းများထောက်ခံပေးမယ်။ဝန်တိုချင်းမေစရိယရှိကုန်တဲ့မိဘတွေကိုဝန်တိုချင်းမေစရိယကင်းသွားအောင်မိမိတို့ကစူးစမ်းပြီးလမ်းညွှန်ပေးမယ်။အချင်းများပေးမယ်ထောက်ခံပေးမယ်။ပညာမရှိတဲ့မိဘတွေကပညာနဲ့ပြည့်စုံအောင်မိမိတို့ကအချင်းမြောက်ထောက်ခံပေးမည်ဆိုရင်တော့ရှိခဲ့ဘူးတဲ့မိဘတွေရဲ့ကျေးဇူးကိုဆန့်နိုင်ပါလေမြတ်စွာဘုရားကနေပြီးတော့တိလိုလိုမေးမြန်းလာတဲ့ယဟန်တော်တွေကိုပြန်လည်ပြီးမိတော်မူပါရဲ့လောကမှာတတ္တတရားတတ္တတဏံဆိုမြတ်စွာဘုရားဟောထားတာရှိပါလေတတ္တတရားကိုဥစ္စာလို့ခေါ်ပါတတ္တတရားမရှိတော့တဲ့ပုဂ္ဂိုလ်ဟာဘလောက်ပဲကြီးပွားချမ်းသာနေတဲ့ပုဂ္ဂိုလ်ဖြစ်ပါစေ Mimi ye jiwa chanda le le jiwa chanda bu de go. De ge go jima re jo siwa re go phit thon la aw lou nai le ye chin tu ma le twa le. Ba cha le tatta dya ma shi le. Tatta dya ma shi le pu go. Kan kan yi a jo dya go le yong jin mu ma shi bu. Bya dya tan ga ri hu do yadana thong dan bo ma le be yong jin mu ma shi bu. Da sa lo shin တရားကိုစိတ်ကပ်ခြင်းတရားကိုနာယူခြင်းတန်ခါတော်တွေကိုစိတ်ကပ်ပြီးတော့တရားစကားမေးမြန်းခြင်းဆိုတာသူမှမရှိနိုင်ဘူးတခါကံကံရဲ့အကျိုးကိုမယုံကြည်တဲ့အတွက်ကြောင့်ဒါနမှုဆိုတဲ့အရာကိုလည်းသူလုပ်ဖြစ်တော်မှာမဟုတ်ဘူးသူဘဝဟာပြစ္ဆုတ်ဗံကာလအဖြစ်စီးဆင်းဥစ္စာတွေနဲ့ပြည့်စုံနေတော်냐လဲပဲတဒ္ဒါတရားဤဟူသောဥစ္စာကချွေးရင်းနေတဲ့အတွက်ကြောင့် သူဟာသူ့ရဲ့ပြစ္ဆုတ်ဗံချမ်းသာတွေကိုအချီးနှီးအကျိုးမဲ့ဖြစ်အောင်လို့လုပ်သွားနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ပြီးတော့လောကကြီးကနေထွက်ခွာသွားနိုင်တဲ့ပုဂ္ဂိုလ်ဖြစ်နိုင်ပြီနော်ဖြစ်နေတယ်နော်ဒါကြောင့်မို့သရတရားမရှိသေးတဲ့ပုဂ္ဂိုလ်တွေကိုသရတရားနဲ့ပြည့်စုံလာအောင်သာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကကြိုးစားပြီးတော့လမ်းညွှန်ဤနာပေးဖို့တွေ့တယ် ဒါမိဘရဲ့ရှိခဲ့မှုတဲ့ကျေးဇူးကိုပြန်လည်ဆက်တဲ့အနည်းပေါ့အလုံးစုံသိတော်မူတဲ့ဘုရားရှင်ကဲ့သို့သောသူတော်ကောင်းကြီးပေါ်ထွန်းလာတဲ့အတွက်ကြောင့်သိနိုင်တဲ့နိလန်းပါလောကလူသားတွေပြန်လည်ကျေးဇူးဆက်နေတဲ့နိလန်းတွေဟာမိမိတို့ရဲ့မိဘတွေကိုပြန်လည်ပြီးတော့ကျေးဇူးဆက်တယ်လို့ပြောနိုင်ကြပြီလေမိဘတွေဘက်ကလည်းနှလုံးသင်းမမှန်ဘူးဆိုလို့ရှိရင်ဥစ္စာပစ္စည်းတွေရဲ့ပြည့်စုံအ တော့တိုးပွားလာအောင်လုပ်ပေးတာနဲ့တူသွားနိုင်တဲ့အတွက်ဒီပစ္စည်းဥစ္စာကာမဝတ္ထုပစ္စည်းအစုစုတွေမှာတွေတာတက်မဲ့နေတဲ့စိတ်တွေတိုးပွားခဲ့တယ်ဆိုရင်ဒီလိုစိတ်ကြောင့်သူတို့ဟာကောင်းရာသူတို့ကိုရောက်နေကြတာမဟုတ်ပါဘူးဒါကြောင့်ဒီလိုမျိုးဥစ္စာပစ္စည်းတွေကိုချိမြောက်ထောက်ခံပြီးတဲ့နောက်မှာသဒ္ဓါတရားနဲ့ပြည့်စုံအောင်မိမိတို့ကဆက်လက်ပြီးတော့ဂျိုးပန်းကြမယ်ဆိုရင်တော့မိဘတွေရဲ့ကျေးဇူးကိုတစ်စိတ်တစ်ပိုင်းအားဖြင့်ဆက်နိုင်တဲ့သဘောတရားကြီးရရှိလာကြမှာဖြစ်တယ်နော်။ပြီးတဲ့အခါမှာဝန်တိုခြင်းမေစရိယရှိနေကြတယ်။ဘေးကန်းစွန့်ကျဲလိုတဲ့စိတ်တည်းမရှိဘူး။ပစ္စည်းဥစ္စာတွေကျေဝချမ်းသာနေတော့ညာလည်းပဲသဒ္ဓါတရားကလည်းခေါင်းပါနေတယ်။ဝန်တိုခြင်းမေစရိယတရားတွေကလည်းရှိနေကြတယ်ဆိုရင်မိဘတွေရဲ့ပစ္စည်းဥစ္စာတွေဟာတနည်းမီးမီးတို့ရှာဖွေပြီးတော့ပြုစုပြောထောင်ပေးထားတဲ့ထောက်ပံ့ပေးထားတဲ့ဥစ္စာပစ္စည်းတွေဟာသူတို့နဲ့တဘာတည်းပါသွားကြမှာမဟုတ်ဘူး။ဒါဆိုရင်သူတို့ရဲ့ဘဝရရှိခြင်းဟာအချီးနှီးတော်ရရှိခြင်းကဲ့သို့ဖြစ်သွားနိုင်တဲ့အတွက်ဝန်တိုခြင်းမစ္စရိယရှိကုန်တဲ့မိဘတွေကိုဝန်တိုခြင်းမစ္စရိယကင်းအောင်မိမိတို့ဘက်ကချီးမြှောက်ထောက်ပံ့ဤလန်းတွေပေးပြီးကြိုးစားပေးကြဖို့လိုတယ်။ဒါမျက်စောပြရှင်ပေးတဲ့ဤလန်းတွေဖြစ်ပါတယ်။နောက်တစ်ခုပညာကင်းနေတဲ့မိဘတွေလောကမှာရှိကြတယ်။ပညာကင်းနေဆိုတဲ့အပိုင်းမှာကလောကပညာကိုပြောခြင်းမဟုတ်ပါဘူး။လောကပညာမှာမိဘတွေကသာသမီတွေတဲ့ပိုပြီးတာလွန်နေတဲ့မိဘတွေနဲ့ရှိကြပါတယ်။သာသမီအောက်ကိုနေကြနေတဲ့ပညာရည်ချင်းရှိတဲ့လောကပညာတွေရှိတဲ့မိဘတွေလည်းလောကမှာရှိနေကြတယ်။မြတ်စွာဘုရားရှင်ဆိုလိုတဲ့ပညာဆိုတာကဝိပဿနာပညာမဲ့ပညာကိုဆိုခြင်းသာဖြစ်ပါအဲ့လိုဝိပဿနာပညာမဲ့ပညာကိုဘယ်လိုပုံစံနဲ့မြတ်စွာဘုရားရှင်ကမိဘတွေကိုသာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကပြန်လည်ပြီးတော့ချီးမြှောက်စေခြင်းတလေမိမိတို့တွေရခဲ့တဲ့ပြုဘဝလေးကိုရထားကြပြီရခဲ့တဲ့ပြုဘဝလေးကိုရထားတဲ့အချိန်ကလေးမှာရခဲ့တဲ့သီလသမာဓိပညာကျင့်စဉ်ဆိုတဲ့ကျင့်စဉ်၃ရက်အကျင့်မြတ်တွေကိုမိမိတို့ကလက်တွေ့စနစ်တကျကျင့်ကြံအကျိုးကိုအထောက်လိုက်လို့ဝိပဿနာတွေရဲ့အဆုံးမှာမဉ္ဇဉ်ပူဇံတို့ကပေါ်လာခဲ့ပြီးတော့အသင်္ကရတ္တလိမ့်ပံဆိုတဲ့ငိမ့်တချမ်းသာကြီးကိုမျက်မှောက်ပြုနိုင်တဲ့ဘဝကိုရရှိသွားကြပြီ။အဲ့ဒီခါတော့မိဘတို့ကမိမိတို့ထိုးထွင်းပြီးသိထားတဲ့တရားတော်တွေကိုပြန်လည်ပြီးတော့မျှဝေပေးမယ်၊တိုက်တွန်းမယ်၊အားပေးမယ်။ဒီကံပါခင်တို့လောကမှာရှိတဲ့တရားတွေအားလုံးဟာအိဋ္ဌသဘောသာမှန်တယ်၊ဒုက္ခသဘောသာမှန်တယ်၊အနတ္တတရားတွေကြီးသာဖြစ်ကြတယ်ဒီတရားတွေပေါ်မှာတွေ့တာတက်မှတ်နေတဲ့စိတ်တွေကြောင့်ဒီတရားတွေကိုသင်္ကရတရားလို့ခေါ်တဲ့ပြုပြင်စည်ရင်မှုကြောင့်ဖြစ်ပေါ်နေတဲ့ဒီတရားတွေပေါ်မှာတွေ့တာတက်မှတ်နေတဲ့စိတ်တွေဒီကနေ့အချိန်မှာ ဒီလိုစိတ်တွေကအကျိုးပေးခဲ့ရင်တော့ဘိဗာဒီဒုက္ခရောက်ကြလိမ့်မယ်။ဒါကြောင့်အနိစ္စဒုက္ခအနတ္တတရားစင်စစ်ဧကံဖြစ်နေတဲ့ဒီတရားတွေအပေါ်မှာဝိပဿနာပညာနဲ့ပညာတွေဖြစ်ပေါ်လာအောင်ဝိပဿနာကိုကြိုးစားကြတာ။သီလသမာဓိပညာသိခါကိုမိမိကျင့်တဲ့ကဲ့သို့သူတို့ကိုကျင့်ဖြစ်အောင်မိမိတို့ကတိုက်တွန်းပြီးတော့စည်းရုံးပြီးတော့ကြိုးစားကြမယ်ဆိုရင်အဲ့လိုကြိုးစားလိုက်တဲ့အတွေ့အကြုံသူတို့ရဲ့ပါရမီအလျော်စွာသီလတွေကိုဖြည့်ကျင့်ကြမယ်။သမာဓိတွေကိုထူထောင်ကြမယ်။သမာဓိတည်ဟူသောမြေပေါ်မှာယက်တည်ပြီးတော့ရုပ်တည်နံတွေကိုသိသိမယ်။ကျောင်းတရားကျိုးတရားတွေကိုသိသိပြီးတော့ဒီယုတ်နံចောင်းជោတရားတွေအပေါ်မှာនិសាទុក္ခအနတ္တလက္ခဏာဤသုံးတန်တင်ပြီးတော့တင်တွင်ကြီးဝိပဿနာရှုနိုင်လို့ပါရမီအားလျော်စွာဝိပဿနာဉာဏ်တွေရဲ့အဆုံးမှာမျက်ဉာဏ်ဘုံဉာဏ်စိုက်ခဲ့တယ်ဆိုရင်ဒါဆိုရင်တော့မိမိတို့ဟာမိဘတို့မိမိတို့အပေါ်မှာရှိပြီးဖြစ်တဲ့ Jesus တရားတွေကိုဆက်ပြီးဖြစ်သွားပြီဒီလိုနီးနဲ့ Jesus ဆက်ချင်းကိုသာလင် Jesus ဆက်နိုင်တဲ့နီးလို့မြတ်စွာဘုရားရှင်မိတော်မူပါတယ်တခြားတစ်ပါးသောနီလန်းတွေကတော့တန်တရာခီးမှကျင်လေချောင်းနဲ့တန်တရာခီးမှမြုပ်ချောင်းမျောချောင်းလမ်းတွေသာဖြစ်နေတဲ့အတွက်ဒီလိုနီလန်းတွေကတော့လက်ဆောင်ပြားရှင်ကြီးမွန်တဲ့နီလန်းတွေပုံကြအောင်ဒါပေမဲ့ပြန်ကြည့်လိုက်တဲ့အခါကျတော့လောကရှိတဲ့မိဘနှစ်ပါးပုဂ္ဂိုလ်တွေကလည်းပဲသားသမီးတွေကိုလောကအထက်မှာပျော်မွေ့နေတာကိုပဲကြည့်ချင်ကြတယ်မြင်ချင်ကြတယ်မိမိတို့ကိုလည်းဥစ္စာပစ္စည်းတွေနဲ့ချီးမြှောက်ထောက်ပံ့တာကိုပဲမိတို့ကလည်းမြင်ချင်ကြတယ်မြင်ချင်ကြတယ်ဒါဆိုလို့ရှိရင်မိမိတို့ရဲ့အဲ့ဒီလိုမျိုးအယူဆအမြင်တွေဟာဖြစ်တဲ့ဖြစ်တတ်တဲ့အမြင်တွေဟုတ်မဟုတ်ဆိုတာမြတ်စွာဘုရားရှင်ပြီးတဲ့ဒီရန်နေ့တော့တန်းကြည့်ဖို့လိုတယ်။မိမိတို့ရဲ့သားသမီးတွေတရားစခန်းဝင်ကြပြီ၊ဒီလရှင်ဝင်ကြပြီ၊ယဟန်ကြီးပြုကြပြီ။ဒါဆိုလို့ရှိရင်မိမိတို့ရဲ့သားသမီးတွေရဲ့လုပ်ငန်းတွေဟာအင်မတန်မြင့်မြတ်နေတဲ့လုပ်ငန်းတွေပဲ။မြတ်စွာဘုရားရှင်ချီးမွမ်းတော်မူတဲ့ရသရှိသောအရိယာတော်ကောင်းတွေချီးမွမ်းတဲ့လမ်းကြောင်းကိုငါသားတော်တွေငါသမီးတော်တွေလိုက်သွားကြပြီဒီလိုနားလည်တော့ဘုရားတခါမိဘတို့ရဲ့ယေရှုကြီးလွန်တရာကြီးမားလာတယ်လောကနီလန်းမျိုးစုံနဲ့ယေရှုဆက်တော်ညာလေယေရှုမကြည်နိုင်ဘူးတရားတရားမရှိသေးတဲ့ကိုကူတွေတရားတရားပြည့်စုံအောင်ဝန်တူချင်းမစ္စရိယရှိကုန်တဲ့မိဘတွေဝန်တူချင်းမစ္စရိယခင်အောင်ဝိပဿနာပညာနဲ့ပညာတွေမရှိသေးတဲ့မိဘတွေကိုဝိပဿနာပညာနဲ့ပညာတွေရှိအောင်မိမိတို့ကချီးမြှောက်ထောက်ပံ့ဉာဏ်ဉာဏ်တွေပေးပြီးတော့ကြိုးစားပေးမယ်ဆိုရင်သူတို့ကလည်းလိုက်လံလုပ်ကြလို့ကြိုးစားကြလို့တကယ်လို့မညာဘုံညာစိတ်သွားတဲ့အခါမှာမိဘတို့ရှိခဲ့ဖို့တဲ့ယေရှုတွေကိုဆန့်နိုင်တယ်လို့သက်စွာပြရှင်မိတော်ဘုခေတဲ့စကားကိုပြန်လည်ကြည့်လိုက်တယ်ဆိုရင်ဒီနေ့ဘုရားနာပိတ္တဘုံသူတော်ကောင်းကြီးအလုံးဟာဒီဘဝမှာဥစဉ်ရဲ့မိခင်ကြီးမဟုတ်ကြတော့냐လဲပဲဥစဉ်နဲ့မိဘတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလိမ့်မယ်ဥစဉ်ရဲ့သမီးတွေလည်းတက်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလိမ့်မယ်ဥစဉ်ရဲ့အဖေတွေလည်းတက်ခဲ့ဘူးကြမယ်ဥစဉ်ရဲ့အမတွေဥစဉ်ရဲ့မောင်တွေစတဲ့ဇင်လေခဲ့တဲ့ရှင်လာလာတဲ့တန်တရာခီးမှာတော်ဆက်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလိမ့်မယ်ဒီနေ့ဥစဉ်တို့ဥစဉ်ဥဒ္ဓမဘာလာတို့စားတဲ့ယန္တော်များစွာလည်းပဲဒီမှာတရားအထုတ်ကျင့်ကြံကျုပ်ကိုအားထုတ်နေကြတဲ့ယဟန်ဘုရားလေသူတို့ကိုအကြောင်းပြုပြီးတရားအထုတ်ကိုလာကြတဲ့မိဘတွေလည်းရှိနေကြတယ်တရားလာအမထုတ်သေးတဲ့မိဘတွေလည်းရှိနေကြတယ်သာသမီတွေဘက်ကလည်းမိဘတွေရဲ့ရှိခဲ့ဘူးတဲ့ယေရှုကိုအလုံးစုံသိတော်မူတဲ့ဘုရားရှင်ပေးတဲ့နိလန်းနဲ့လက်စွာဘုရားရှင်မိတော်မူတဲ့အတွက်ကြောင့်သိလာရတဲ့ယေရှုဆက်နီးနဲ့ယေရှုဆက်ခွင့်ဒီကြောင့်တော့မကောင်းဘူးနော်။ကောင်းတယ်။သာသမီတွေကယေရှုဆက်ချင်ပါလေ။တရားလာပြီးအထုတ်ကြပါလို့တိုက်တွန်းတဲ့အခါမှာမလာဘူးဆိုတာသာပြောတာလေ။ငါတို့ကိုယေရှုမဆက်ကြပါနဲ့လို့ပြောတာနဲ့မတူဘူးလား။တူတယ်။ဒါဆိုလို့ရှိရင်တော့သာသမီတွေကတရားအထုတ်ဖို့ခေါ်တယ်ဆိုရင်မိမိတို့သာသမီများကယေရှုဆက်ခွင့်ကိုတောင်းတာနဲ့မတူဘူးလား။ဒါဆိုရင်တော့မိမိတို့ကဘာလုပ်ရမလဲ။သာသမီတွေရဲ့ယေရှုတည်တံ့မှုကိုမိမိတို့ကဘာလုပ်ရမလဲ။ပြန်လေပြီးတုံ့ပြန်တော့အဖြစ်မန်းပန်းတတာနဲ့တော့လာဖို့မကောင်းဘူး။ကောင်းတယ်ဒါပေမဲ့မလာကြဘူးဆိုရင်တော့ဒါဟာမြတ်စွာဘုရားရှင်ပြောတဲ့နိလန်းအပေါ်မှာလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်ကြီးလို့ပြောနိုင်ပါမလား။မပြောနိုင်ဘူး။လောကထဲမှာကျင်လေပြီးတော့လောကထဲမှာနိမ့်မြုပ်ဖို့ရလောကထဲမှာရောနေဖို့ရသွားနေတဲ့နိလန်းတွေသာဖြစ်ကြပါလားနော်။အဲဒါလို့ရှိရင်အဲ့လိုနီလန်းမျိုးတွေမဖြစ်အောင်သာသမီများကယေရှုဆက်ခွင့်ကိုတောင်းကြတဲ့အခါမှာဒီနေ့ဥဒ္ဓမဘာလမေတော်ဖြစ်တဲ့ ဒဂါမကြီးလဲတဲ့တကယ်လို့ဥဒ္ဓမပါဠိကပြတကယ်လို့ပေါ့လေတရားလာအထုတ်ကိုပြောခဲ့တယ်ဆိုရင်တော့အလျှောက်တာလာခဲ့ပြီတော့နော်ဒါဆိုရင်တော့သာသမီရဲ့တင်ရှိနေတဲ့ဂျေဇုတရားကိုစက်ခွင့်ကိုပေးတာဖြစ်ပါလိမ့်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့ရှိခဲ့ဘူးတဲ့ဂျေဇုတရားကိုစက်ခွင့်မပေးပါနဲ့လို့ပြောတာနဲ့အတူတူဖြစ်လိမ့်မယ်နော်ကဲဟုတ်ပြီဒါဆိုလို့ရှိရင်ဘယ်လိုဂျေဇုဆက်မလဲဆိုတာသာသမီဒီဘက်ကလည်းပြီးဖို့လိုတယ်ဂျေဇုဆက်ခွင့်ကိုမိဘဒီဘက်ကလည်းဘယ်လိုပေးရမလဲဆိုတာလည်းဒီလောက်ဆိုရင်တော့ပြီးတော့ပြီလို့ဥစဉ်ယူဆတယ်နော်ဒါကတော့လောကကလည်းပြီးတော့လွတ်မြောက်ပြီးအမြင့်မားဆုံးသောဂျေဇုဆန်ကြီးကိုဥစဉ်လက်စာဖျားရှင်ဟောထားတဲ့တရားတော်နဲ့အခြေခံပြီးတော့ပြောလိုက်တာဖြစ်ပါတယ်နောက်တစ်ပိုင်းကတော့လောကကလည်းလွန်မြောက်အောင်ကျင့်ကြံကြိုးကုပ်အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကတော့လောကအထက်မှာအများဆုံးရှိကြပါဘူးဒီဘအလုံးကလည်းလွန်မြောက်သွားမယ်လို့မပြောနိုင်တော့ညာလေးပဲကျင့်ကြံကြိုးကုပ်အားထုတ်ဖို့တော့လိုတယ်အဲ့တော့လောကထဲမှာကျင့်နေနေတဲ့ဒီဘနဲ့သာသမီလူကြီးနဲ့လူငယ်သားတွေမှာရှိတဲ့ရှိထိုက်တဲ့နားလည်ဖို့လေးရှိလာဖို့ဆိုတာကမိဘတွေရဲ့မေတ္တာတရားကိုလည်းသာမီးများကနားလည်ဖို့လိုတယ်။မိဘဒီဘက်ကနေထားတဲ့မေတ္တာဟာလည်းပုံစံကြတဲ့မေတ္တာတရားရှိဖို့ဖြစ်ဖို့လိုပါလေ။မိဘဆိုတဲ့နေရာကနေနေတဲ့ပုဂ္ဂိုလ်များဟာလောကကြီးကိုစတင်ပြတတ်ပြီးလိုက်ပြီးဆိုကြဲကကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဆိုတာကတော့သာမီးများဘက်ကလက်ခံထားပြီးသားဖြစ်ဖို့လိုတယ်။တို့တော်ညာလေးပဲမြညာပူညာအဆင့်အဆင့်မဆိုင်သေးတဲ့ပုဂ္ဂိုလ်မှန်သမျှဟာလောဘဒေါသမောဟဣတံမစ္စရိယမာနတရားတွေနဲ့နေထိုင်နေကြတဲ့ပုဂ္ဂိုလ်များသာဖြစ်တဲ့အတွက်ကိလေသာရဲ့ထိုးနှက်ချက်ကိုခံထားရတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတဲ့အတွက်မိဘတွေကလည်းငါတို့ရဲ့သာသမီတွေဟာကိလေသာတန်းလန်းနဲ့ရှိနေတယ်လို့သဘောတချက်ပေါက်ပါသာသမီဒီဘက်ကလည်းမိဘတွေဟာလည်းကိလေသာတန်းလန်းနဲ့ရှိနေတဲ့ပုဂ္ဂိုလ်တွေပဲလို့သဘောပေါက်ဖို့လိုတယ်။ဘာရွေးချက်နဲ့ဥစဉ်ပြောလဲ။လောကမှာပုဂ္ဂိုလ်တယောက်ကိုချိုးနှိမ်ပြီးတော့ပြောမယ်ဆိုရင်မိဘကသာသမီကိုပဲပြောပြောအကိုဖြစ်တဲ့သူကညီဖြစ်တဲ့ပုဂ္ဂိုလ်ကိုပဲပြောပြောလက်ခံနိုင်တယ်လို့ယန္နာပိတ္ထထင်ပါလား။တို့မှလက်မခံပါဘူးနော်။အကြောင်းမို့မိဘဒီဘက်ကလည်းပဲငါတို့မိဘပဲဆိုပြီးတော့မိမိတို့ရဲ့မေတ္တာတရားကိုပုံစံပြောင်းသွားစေနိုင်တဲ့ပြုမှုဆက်ဆံမှုမျိုးတွေကလူပြုဖြစ်ဖို့လိုတယ်။မိဘဆိုတဲ့လူကြီးပိုင်းပေါ့။ဇန်တဲ့လူကြီးများကလည်းမိမိတို့ရဲ့လက်အောက်မှာရှိနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ရဲ့မေတ္တာကိုပုံဖော်ပေးနိုင်တဲ့စကလုံးရွေးချယ်တတ်တဲ့အသုံးအနှုန်းမျိုးတော့ဖြစ်ဖို့လိုတယ်။မိမိတို့ဘက်ကမေတ္တာတရားကိုပေါ်ကျူးပေးနိုင်တဲ့သကလုံးအတုံးတုံးကိုရွေးချယ်ခြင်းမရှိဘူးဆိုလို့ရှိရင်မိဘဖြစ်တဲ့ပုဂ္ဂိုလ်တွေကသာသမီတွေရဲ့အကျိုးကိုဘယ်လိုမှမဆောင်နိုင်ကြပါဘူး။လူကြီးနေရာမှာရှိနေတဲ့ပုဂ္ဂိုလ်တွေ၊ဆရာနေရာမှာရပ်တည်နေတဲ့ပုဂ္ဂိုလ်တွေကလည်းမိဘတွေမိမိတို့နေရာကနေမိမိတို့နဲ့သက်ဆိုင်နေတဲ့လူငယ်တွေရဲ့အကျိုးကျေးဇူးကိုရှိအောင်ဘယ်လိုမှမဆန်းဆောင်နိုင်ဘူး။လူကြီးများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းဒီနေ့မိဘများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းသာသမီဘဝကနေကြီးပြင်းလာခဲ့ကြတဲ့ပုဂ္ဂိုလ်တွေပါလူကြီးဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းလူငယ်ဘဝကနေထက်သန်းပြီးတော့တက်လာခဲ့ကြတဲ့ပုဂ္ဂိုလ်တွေနဲ့ဖြစ်ကြပါလေ။နေစဉ်ကမိမိတို့တောင်းတခဲ့ဘူးတဲ့ဇန္နကလေးတွေလူကြီးတွေမိဘတွေဘယ်လိုမျိုးပြုစုပြိုးထောင်ကြမလဲဒီလိုပြောဆိုပြုမူကြမလဲငါတို့ကိုဒီလိုမျိုးပညာတွေပေးကြမလဲဆိုရင်သိကောင်းပါပဲ။ဒီနေ့မှာဆန္ဒကိုစီရှိခဲ့ဖို့လို့ဥစဉ်ယုံကြည်တယ်။နေစဉ်ကတောင်းတခဲ့ပြီးနေစဉ်ကငန့်လင့်ခဲ့ကြတယ်။ဒီလိုမေတ္တာတရားမျိုးကိုမိမိတို့ကြီးလာတဲ့အခါကျတော့ကြီးတဲ့ဘဝကိုရောက်တဲ့အခါမှာမိမိတို့လူကြီးနေရာမှာနေနေတဲ့အချိန်မှာလူငယ်တွေကလည်းအဲ့ဒါလိုနဲ့တောင်းတနေကြလိမ့်မယ်လို့မမေ့ကြဘူးကဥစဉ်ပြန်ပြီးသတိပေးပါတယ်နော်။ရေစင်ကမိမိတို့ကတော့ကြုံတွေ့ခဲ့ကြရပြီ။ဒါပေမဲ့ကြီးလာတဲ့အခါကျတော့မိမိတို့အဲ့ဒါကိုမြင်တင်လိုက်ကြတယ်။ဘာဖြစ်လဲ။လူကြီးဆိုတဲ့နေရာကနေလူကြီးဆိုတဲ့ပုံစံနဲ့မိမိတို့ဆက်လက်ပြီးတော့နေထိုင်ဖြစ်သွားကြတယ်ဆိုရင်မိမိတို့ရဲ့အတုံးတုံးတွေကိုမိမိတို့ကရွေးချယ်မှုမပြုဘူးဆိုလို့ရှိရင်မ မိဘများကလည်းဒါသမီးတွေပေါ့မှာအကျိုးဆောင်လိုပါရဲ့နဲ့အကျိုးဆောင်တယ်နဲ့သဘောတရားတွေဖြစ်လာတယ်ဒါဦးစင်းဘုရားမှာတကယ်ကိုကြုံတွေ့ခဲ့ပြီးတဲ့အရာမှုတွေဦးစင်းပြောတာဦးစင်းရန်မြို့ခင်ကဇေယဘုရားနဲ့ဘုရားကိုရက်တည်ခဲ့ရတယ်အဲ့ဒီအချိန်မှာလောကမှာလူမိုက်လို့နာမည်တက်ခံထားရတဲ့လူငယ်တွေကိုဦးစင်းညညာပေးခဲ့ရဘူးပုဂ္ဂိုလ်ရဲ့အတွက်အတော်တန်ရှိတယ်လို့ပြောရင်ကြပါဘူး။အလုံးဟာပညာတတ်လူငယ်ကြီးတွေပါ။ဒါပေမဲ့လောကမှာပြောနေကြတာကတပည့်တတ်ထားတာကဒီပုဂ္ဂိုလ်ကြီးကလူမိုက်တွေလို့ဒီလိုကပည့်တတ်ထားတယ်။ဒါပေမဲ့ဦးစင်းတို့ကိုတကယ်သုံးသပ်ကြည့်လိုက်တော့ဦးစင်းရဲ့တပည့်တွေလည်းဖြစ်နေတယ်။ဦးစင်းနဲ့အနေနီးလာတဲ့အခါမှာဦးစင်းနဲ့သွားအတူလာအတူဦးစင်းခွင့်ပေးပါလား။ဘာဖြစ်လို့လဲသူတို့ရဲ့စိတ်ကလေးတွေကိုဦးစင်းကသုံးသပ်ချက်လဲသူတို့စိတ်ထဲမှာဘာတွေဖြစ်နေလဲဦးစင်းသိချင်တယ်တကယ်အေးချာကိုလေ့လာကြည့်လိုက်တဲ့အခါမှာမိဘတွေသူတို့ကိုအုပ်ချုပ်ခဲ့တဲ့ပုံစံပညာပေးခဲ့တဲ့ပုံစံဒီပုံစံမကျဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့တွေဟာပုံစံမှားသားကြတယ်သူတို့ရင်ထဲကဖြစ်ချင်တဲ့အရာတွေကိုအလုံးလစ်လူရှုထားပြီးတော့မိဘဖြစ်တဲ့ပုဂ္ဂိုလ်တွေကငါတို့ဟာမိဘပဲဆိုပြီးတော့မိမိတို့ဖြစ်ချင်တဲ့ဖြစ်စေချင်တဲ့ပုံစံကိုသာဖြစ်အောင်ကိုပြုခဲ့ကြတယ်။ဒါပေမဲ့ပြန်ကိုယ့်ကိုပြန်ပြီးမေ့ကြည့်နေရပါတယ်။သူတို့ဘာကကိုယ့်ကိုသူဖြစ်စေချင်တဲ့ပုံစံနဲ့ဖြစ်အောင်လုပ်ခိုင်းမယ်ဖြစ်နေခိုင်းမယ်ဆိုရင်ဖြစ်နိုင်ပါမလား။မဖြစ်နိုင်ဘူး။မိမိကလည်းသူတို့ဘာကိုမိမိဖြစ်စေချင်တဲ့ပုံစံနဲ့ဖြစ်အောင်လုပ်ချင်တဲ့ဆန္ဒတက်ကလေးတွေကပေါ်လာကြတယ်ဆိုရင်အဲ့လိုဆန္ဒမျိုးဟာဖြစ်တဲ့ဖြစ်တဲ့ဆန္ဒလို့ခေါ်နိုင်ပါ့မလားမခေါ်နိုင်ဘူးမိမိတို့လည်းသူတစ်ပါးရဲ့စိတ်ဆန္ဒသဘောထားနဲ့နေကျင်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးသူတစ်ပါးတွေရတဲ့ဒီလိုပဲဖြစ်မယ်မိမိတို့ကသဘောပေါက်ဖို့လိုပါတယ်အဲ့တော့သားသမီးတွေဟာလည်းအဲ့တော့ဘာဖြစ်သွားလဲအဲ့ဒီလူငယ်လေးတွေမိဘတွေကနေပြီးတော့သူတို့ဖြစ်စေခြင်းနဲ့ပုံစံကိုရှေ့ရှုပြီးတော့ပြောတဲ့အခါကျတော့မိဘတွေကသားသမီးတွေမှာဖြစ်တဲ့ဖြစ်တဲ့အတိုင်းတာကိုသူတို့တတိလက်လို့ဖြစ်သွားကြတယ်။သားသမီးတွေဘက်ကဖြစ်နိုင်တဲ့အခြေချင်းကိုလေ့လာသမှုမပြုတ်မိတဲ့အတွက်ကြောင့်မိမိဖြစ်စေခြင်းနဲ့ပုံစံကိုသာရအောင်ကိုမိမိတို့ကပြောဆိုလုပ်ကင်ကြတဲ့အခါကျတော့သားသမီးတွေဘက်မှာမဖြစ်သွားလိမ့်မယ်ဆိုတော့မိမိတို့ကမလုပ်နိုင်တဲ့အခါကျတော့မိဘကိုလည်းကြောက်တဲ့အခါကျတော့မိဘအရှိမှာတော့ကုတ်ကုတ်ကုတ်ကုတ်နဲ့နေလိုက်ကြတယ်။ဒါနဲ့အပြင်ကျတော့လှုပ်ချင်တာကြီးလှုပ်ချင်တာ။အဲ့လိုလှုပ်ချတဲ့အခါကျတော့နောက်ဆုံးပါဖြစ်သွားတယ်။ဆုံးမလို့မရတဲ့ပုဂ္ဂိုလ်ကြီးလောကကလူမိုက်ဆိုပြီးတော့နာမည်တက်နေကြတယ်။ဒါနဲ့အဲ့ဒီခါမှာဦးစင်းကနေသူတို့ရဲ့ဖြစ်ချင်တဲ့ပုံစံလေးတွေကိုပြန်လဲပြီးတော့သဘာဝကျကျဓမ္မနိလန်းကျကျနဲ့ပြန်လဲဖြစ်စည်းပြလိုက်တဲ့အခါမှာသူတို့စိတ်ကြီးပြန်လဲခံချမ်းလာကြတယ်။ပြန်လဲခံချမ်းလာပြီးတော့မိဘကြီးတွေကသူတို့ဘက်ကမေတ္တာကတကယ်ကိုရှိပြီးသားဒါမင်းသူတို့ဘက်ကမေတ္တာကိုပေါ်ကျူးဖို့ရန်အတွက်မစွမ်းနိုင်ခဲ့ကြတဲ့အတွက်ဒီလိုဖြစ်ရတာလားဆိုပြီးဦးစင်းကကြီးသူတို့ကိုပြန်လဲပြီးချောင်းပြပေးလိုက်တဲ့အဲကြောင့်မိဘကြီးနဲ့ပြန်လဲပြီးအစဉ်ပြေးသွားတဲ့လူငယ်များကိုတော့တွေ့ခဲ့ရဦးပါတယ်နော်အဲကြောင့်မို့ဦးစင်းတို့မိဘကြီးဒါမိဘဆိုတဲ့ဌာနန္တမှာရပ်တည်နေတဲ့ပုဂ္ဂိုလ်များလူကြီးဆိုတဲ့နေရာမှာရှိနေတဲ့ပုဂ္ဂိုလ်များမိမိတို့အောက်မှာရှိနေတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့မိမိတို့ဘက်ကနေပြီးတော့မိမိတို့ဖြစ်စေခြင်းနဲ့ပုံစံကလေးတွေဟာမိမိတို့ရဲ့မေတ္တာတရားကိုပုံဖော်ပေးနိုင်တဲ့အသုံးအနှုန်းမျိုးလေးတွေဖြစ်နေလို့အရေးကြီးပါတယ်ဘယ်သူမှကြည့်ရတာလို့မကြိုက်ကြဘူးဘယ်သူမှအနေစားပြီးပြောဆိုတာလို့မကြိုက်ကြဘူးစီမွန်ချင်းကိုသာလူတွေကလက်ခံနေကြတာလားစီမွန်ချင်းဆိုတဲ့အရာကိုပြုတင်ပြုထက်တဲ့အခါကျရင်ပြုပြီးတော့မိမိတို့ဘက်ကနေပြီးတော့တစ်ဖက်သူရဲ့ရေသူပဲဖြစ်ဖြစ်ကြီးသူပဲဖြစ်ဖြစ်ရေသူပဲဖြစ်ဖြစ်အားလုံးရဲ့စိတ်နှလုံးကိုထိကန့်သွန်းစေနိုင်တဲ့အသုံးအနှုန်းမျိုးတွေကိုမိမိတို့ကမပြောဆိုဘဲနဲ့မထိကန့်နိုင်တဲ့အသုံးအနှုန်းတွေနဲ့ပြောဆိုပြီးတော့သူကိုသူအကျိုးဆောင်သွားကြမှာဆိုရင်တော့ပိုပြီးတော့ကောင်းပြီးတော့မေတ္တာတရားဆိုတဲ့အပိုင်းကိုဦးစင်းကောင်းစီတက်ပြီးပြောနေတော့အခုဒီပိုင်းလေးပြောသားတဲ့အပိုင်းမှာဒါကတကယ်ဖြစ်နေတဲ့ဖြစ်ရက်လေးတွေကိုဦးစင်းကပေါ်အောင်ပြောရတယ်ပေါ့ တရားဓမ္မလမ်းကြောင်းနဲ့ဦးဇင်းနည်းနည်းပြန်ပြီးခြေပြီးတယ်နော်ဦးဇင်းတို့မိဘတွေဆိုတာကယမစိုးတရား၄ပါးနဲ့လက်ကင်ထားပြီးတော့နေထိုင်ကြတဲ့ပုဂ္ဂိုလ်တွေပါမိဘတွေဆိုတာကသာသမီတိအပေါ်မှာမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့တရားနဲ့ရှင်ပြီးတော့မိဘဆိုတဲ့ဌာနန္တရကိုရည်တည်ပြီးရလာကြတဲ့ကောယမစိုးတရား၄ပါးကသူတို့မှာသင်္ချာရှိနေကြတယ်ဒါကြောင့်လည်းမြတ်စွာဘုရားရှင်ကဇမာရီနဲ့နေထိုင်နေရတယ်လို့ပြောတယ်မိဘတွေနေထိုင်ရခြင်းကိုသွားဖြစ်လို့လေမိဘတွေဟာသာသမီတွေပေါ်မှာမေတ္တာများစွာကြီးကြံမိဘတွေဟာသာသမီတွေအပေါ်မှာကရုဏာတရားလွန်စွာကြီးကြံမိဘတွေဟာသာသမီတွေအပေါ်မှာမုဒိတာတရားလည်းလွန်စွာကြီးကြံမြတ်တာတရားတွေကရုဏာတရားတွေမုဒိတာတရားတွေလွန်စွာကြီးကြသလိုပဲလိုအပ်လာတဲ့အခါကျလို့ရှိရင်ဥပိ္ပခာထားရတော့မယ်ဆိုတဲ့ဥပိ္ပခာထားကြတဲ့ပုဂ္ဂိုလ်များမိဘများဖြစ်ကြပါလေ။ဒါကြောင့်မို့ဓမ္မကြီးတွေနဲ့တူတဲ့မိဘတွေနဲ့မိမိတို့ဟာစတဲ့ပြီးတော့နေထိုင်ကြရတယ်ဒီလိုမျိုးဆိုတာပြောတယ်နော်။အဲ့တော့မြတ်တာတရားဆိုတာကဘာလဲ။မိဘများကမိမိတို့ရဲ့သားသမီးအပေါ်မှာကောင်းစေခြင်းနဲ့တိုးတက်စေခြင်းနဲ့ဆိုတာကတော့အမှန်ပဲကောင်းစေခြင်းနဲ့တိုးတက်စေခြင်းနဲ့ကြီးပွားနေစေခြင်းတဲ့ဆိုတာကိုမေတ္တာလို့အဓိပ္ပာယ်ဖွင့်ရတာအကျိုးလိုလားတဲ့စိတ်ကိုမေတ္တာလို့ခေါ်တယ်အကျိုးမဲ့မဖြစ်အောင်စောင့်ရှောက်ပေးတာကိုလည်းမေတ္တာလို့ခေါ်တယ်ပေးဆက်ခြင်းကိုလည်းမေတ္တာလို့ခေါ်တယ်နားလေပေးခြင်းကိုလည်းပဲမေတ္တာလို့ဒါဆိုရင်တိုးတက်စေခြင်းနဲ့ကြီးပွားစေခြင်းနဲ့အောင်မြင်စေခြင်းနဲ့ဆိုတဲ့ဇန္ဓာတတ်တစ်ခုတည်းကိုထားရင်မိမိထားတဲ့အတိုင်းဖြစ်နိုင်ဖို့ဆိုတာကတော့မလွယ်ဘူးဖြစ်လို့လေမိမိတိုးတက်စေခြင်းနဲ့ပုံစံကမိမိသားသမီးများမိမိရဲ့အောက်မှာရှိနေတဲ့လူငယ်များဘက်မှာရှိနေတဲ့အရေးချင်းဟုတ်မဟုတ်ဆိုတာကတော့သုံးသပ်ဖို့လိုတယ်မိမိတို့ဖြစ်စေခြင်းနဲ့ပုံစံကိုမိမိတို့ဖြစ်အောင်လုပ်တဲ့အတွက်သားသမီးများနဲ့ဆန့်ကျင်ဘက်ဖြစ်သွားကြပြီဆိုတာကမိမိတို့ဘက်မှာရှိနေတဲ့မေတ္တာတရားကသားသမီးများဖြစ်နိုင်တဲ့အရေးအချင်းကိုလေ့လာရှုပြီးတော့မိမိတို့ဖြစ်စီဆင်တဲ့မေတ္တာတရားကိုအဓိကထားပြီးတော့ပြုမိကြတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါကြောင့်မေတ္တာတရားဟာနားလည်သိခြင်းလို့ပြန်ပြောခဲ့တာဖြစ်ပါတယ်။သားသမီးတွေမှာဘယ်လိုရည်ချင်းရှိသလဲဆိုတာလူငယ်တွေမှာဘယ်လိုရည်ချင်းရှိနေလဲဆိုတာမိမိရဲ့ညီငယ်ညီမငယ်လေးတွေမှာဘလို့ရည်ချင်းရှိနေတယ်လေဆိုတာကိုမိမိတို့ဘက်ကနားလည်နိုင်အောင်တော့စူးစမ်းဖို့လိုတယ်။ဦးဇင်းဟိုယူဒီယာတိုင်းပြည်မှာနေခဲ့တဲ့အချိန်တုန်းကယူဒီယာဘာသာသွားတင်တဲ့အချိန်တုန်းကသူတို့မှာဘက်စုံပညာရေးစနစ်ကိုမပြုတ်ကြပါဘူး။ပုဂ္ဂိုလ်တယောက်ဟာဘက်စုံဘလို့မှမတော်နိုင်ဘူးလို့သူတို့ပြောခဲ့ပါလေ။ဦးဇင်းတို့တိုင်းပြည်မှာဘက်စုံပညာရေးစနစ်ကိုချမှတ်ပြီးကောင်းတင်ပေါ်နေတဲ့အချိန်ဦးဇင်းအဲ့ဒီကိုရောက်သွားတာပါ။တကယ်သူတို့ရဲ့အကြောင်းကျိုးပြပြီးဦးစင်းကိုရှင်းပြတဲ့အခါမှာဦးစင်းလက်ခံသွားတယ်။ပုဂ္ဂိုလ်တယောက်ဟာတဏှာမှာတစ်ခုကိုကောင်းကောင်းမွန်မွန်စမ်းတက်တက်နဲ့လုပ်နိုင်တယ်။အရာရာမှာတိုးတက်ဖို့ဆိုတာကတော့မဖြစ်နိုင်ပါဘူး။အရာရာမှာကျွမ်းကျင်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တယောက်ကိုအရာရာမှာမိမိကဖြစ်စေခြင်းနဲ့ပုံစံနဲ့တိုးတက်အောင်မိမိကလုပ်ဖို့ကြီးပွားအောင်မြင်အောင်လုပ်ဖို့ဆိုတာကတော့မဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်လိုတယ်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်နေတယ်ပုဂ္ဂိုလ်များစွာရဲ့အကျိုးကိုဆောင်ကျင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တိုင်းဟာတနည်းအကျိုးဆောင်နေတဲ့နေရာကနေနေနေတဲ့ပုဂ္ဂိုလ်များအလုံးပေါ့မိဘဖြစ်နေလူကြီးတွေဖြစ်နေညံတွေဖြစ်နေဒီလရှင်တွေဖြစ်နေအကူတွေဖြစ်နေအမတွေဖြစ်နေသူတစ်ပါးရဲ့အကျိုးကိုဆောင်ခွင့်ရနေတဲ့ပုဂ္ဂိုလ်တွေကဖြစ်ကြတယ်အဲ့တော့မိမိတို့ရဲ့အကျိုးဆောင်မှုဟာမိမိတို့ဆောင်လို့တဲ့မြတ်တာစေတနာအတိုင်းအကျိုးဖြစ်ထွန်းစေခြင်းလေဆိုရင်မိမိတို့အကျိုးဆောင်ခြင်းကိုလက်ခံမဲ့မိမိတို့ပြီးမဲ့အကျိုးဆောင်မှုကိုလက်ခံမဲ့ပုဂ္ဂိုလ်တွေရဲ့အရေးချင်းကိုမမေ့ဖို့ပြောတာနော်အဲ့ဒါလေးကိုနားလည်အောင်ကြိုးစားမယ်တို့ရဲ့အားနည်းချက်အားသာချက်တွေကိုမိမိတို့အသိအောင်ကြိုးစားမယ်ဆိုရင်အားသာချက်တွေကိုထောက်ပံ့ပေးလိုက်ပြီးတို့ကိုတိုးတက်သွားအောင်အောင်မြင်သွားအောင်ကြီးပွားသွားအောင်လုပ်ပြီးနိုင်လိုက်မှာဖြစ်တယ်။တို့ရဲ့အားနည်းချက်တွေကိုမိမိတို့ကမသိဘဲနဲ့အဲ့ဒီအားနည်းချက်တွေကတို့ရဲ့ကြီးပွားတိုးတက်မှုဆိုတဲ့အရာကို မဖြစ်နိုင်အောင်ကိုချဲလဲနိုင်နေတဲ့အတွက်အဲ့ဒီဟာတွေကိုမိမိကဖြစ်စီချင်းနေဆိုရင်တော့သူတို့မှာတိုးတက်နိုင်တဲ့သဘာဝတွေဖြစ်လာမှာမဟုတ်ဘူး။ဒါကြောင့်မို့မေတ္တာဆိုတဲ့တရားဟာနားလေပြီးခြင်းဆိုတဲ့တရားနဲ့ချမ်းညာထားပြီးတော့အကျိုးဆောင်ဖို့လိုတယ်။မေတ္တာဟာခွင့်လွှတ်ခြင်းလို့ပြောရင်ပြောကြတယ်။မိမိအနေနဲ့သူတစ်ပါးရဲ့အကျိုးကိုဆောင်တယ်။မြတ်စွာဘုရားရှင်တို့ရဲ့ထုံးကိုတော့မမေ့တင်ပါဘူး။မြတ်စွာဘုရားရှင်အကျိုးဆောင်တော့မယ်ဆိုရင်တရားရဲ့ဉာဏ်တော်နဲ့နည်းနည်းမိုးတောက်တဲ့အချိန်မှာလောကကိုကြည့်လိုက်တယ်။ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုမြတ်စွာဘုရားရှင်ကကယ်တင်ပါသလားလို့ပြောရင်အလုံးသိတဲ့အတိုင်းပဲကယ်တင်တာမဟုတ်ဘူး။မိမိရဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့လက်ခံရှိတဲ့အခန္ဓာကောင်းပြီးသားဖြစ်တဲ့ပါရမီပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားရှင်အကျိုးဆောင်တာဖြစ်ပါတယ်။မြတ်စွာဘုရားရှင်ကဲ့သို့သောအလုံးစုံသိတော်မူတဲ့သူတစ်ပါးရဲ့စိတ်ကိုလည်းသိနိုင်တဲ့သူတစ်ပါးရဲ့အစ္ဆာတရားကိုလည်းသိနိုင်တဲ့ဘုရားရှင်ရည်တော်တော်မှအလုံးရဲ့အကျိုးကိုဆောင်ဖို့ရန်အတွက်မကြိုးစားဘူးဆိုလို့ရှိရင်မိမိတို့ဘက်ကနေအလုံးရဲ့အကျိုးကိုဖြစ်အောင်ဆောင်ဖို့ဆိုတာကတော့တိတ်နေပဲ။ပြီးတော့သူတို့မှာရှိနေတဲ့အရေးချင်းကိုမိမိတို့ကမသုံးသပ်ဘဲနဲ့အကျိုးဆောင်မယ်ဆိုရင်လည်းဒါလည်းမဖြစ်ဘူး။ဘုရားရှင်တော်တော်မှမိမိဟောမယ့်တရားကိုနားနိုင်တဲ့နားရှိရလားလို့စူးစမ်းတယ်သုံးသပ်တယ်။ဉာဏ်နဲ့ကြည့်တယ်ဆိုရင်မိမိတို့ကဒီလိုဉာဏ်မျိုးမရှိတဲ့အတွက်သူတို့ဟာဖြစ်နိုင်တဲ့အနေအထားရှိပါရဲ့လားလို့ဒါလေးတော့သုံးသပ်ဖို့အဲ့လိုသုံးသပ်ပြီးတော့သူတို့ဖြစ်နိုင်တဲ့အရာကိုထောက်ပံ့ပေးခြင်းကိုတော့မေတ္တာလို့ခေါ်တယ်။သူဖြစ်နိုင်တာနဲ့သူ့ကိုအကောင်းဆုံးဖြစ်အောင်လုပ်ပေးတာကိုမေတ္တာလို့ခေါ်တာလို့။သူကြိုးမဲ့မဖြစ်အောင်မိမိကဆောက်ရှောက်ပေးတာကိုလည်းမေတ္တာလို့ခေါ်တာလို့။သူကြိုးမဲ့ဖြစ်သွားတယ်ဆိုတာကသူမဆားနိုင်တဲ့အရာတစ်ခုကိုကိုကနေသွားပြီးတော့အတင်းကာရောလုတ်ခိုင်းမယ်ဆိုရင်သူဖြစ်နိုင်သွားတော့မလား။ဒါဆိုရင်ကိုယ့်ရဲ့အကျိုးဆောင်မှုဟာသူ့စီရောက်သွားတာ။မရောက်သွားရင်ကိုယ့်ဘက်ကလည်းဒေါသမဖြစ်ဘူးလား။ဒါဆိုရင်ကိုယ့်ဘက်ကအပေးမလို့မဟုတ်ဘူးလားဖြစ်တယ်ဒါကြောင့်မို့ပြန်ကြည့်မယ်ဆိုလို့ရှိရင်မိမိတို့ကပေးတတ်ဖို့လိုတယ်ပေးတတ်မှမေတ္တာဖြစ်ပါတယ်နော်အဲ့တော့မပေးတတ်ဘူးဆိုရင်မိမိတို့ဘက်ကအကျိုးဆောင်ခြင်းတော့ညာလဲအကျိုးမဲ့ဖြစ်လာတယ်ဒါအကျိုးဆောင်တာကိုလက်မခံရလေဆိုပြီးတော့မိမိတို့ကဝန်နေပြီးဒေါသတွေကလည်းထွက်ချင်ထွက်သွားတယ်ဆိုရင်ဒါဆိုရင်မိမိတို့ဟာအကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလုပ်နေရကနေပြီးတော့အကုသိုလ်တရားကိုလုပ်မိရတာမဖြစ်တော့ဘူးဖြစ်သွားတယ်။ဒါကြောင့်မို့မေတ္တာတရားဆိုတာတကယ်ကြတော့တော်တော်တိမ်မွေ့ပါလေ။နောက်တစ်ခုမေတ္တာဆိုတဲ့အရာကပြည့်စက်ခြင်းနဲ့ရယူခြင်းမဟုတ်ဘူး။သဘောကမိမိကနေပြီးတော့ပုဂ္ဂိုလ်တယောက်ရဲ့အကျိုးကိုဆောင်လို့တဲ့ဒီပုဂ္ဂိုလ်မှာဖြစ်နိုင်တဲ့အရေးချင်းကိုမိမိကသိပြီးတော့ခံမှန်းပြီးတော့ချင့်ချင်ပြီးတော့အကျိုးဆောင်လိုက်တယ်။တခါတည်းနဲ့ကိုကအဲ့လိုချင့်ချင်ပါလဲနဲ့အဖက်သူရဲ့အရေးချင်းကိုချင့်ချင်နိုင်တဲ့ဇာအားကအားနေတော့သူ့ဘက်ကဖြစ်နိုင်တဲ့အရေးချင်းမဟုတ်တဲ့အကျိုးဆောင်မှုတစ်ခုကိုကိုကနေလုံးမိလိုက်တယ်။သူ့ဘက်ကလက်မခံနိုင်သေးတဲ့အရာတစ်ခုကိုကနေပြီးသူ့ကိုပေးမိလိုက်တယ်။အဲ့ဒီခါမှာသူ့ဘက်ကစန့်ကျင်လာရင်ဒေါသမထွက်ကြဘူးလား။ငါပေးတဲ့မေတ္တာငါပေးတဲ့အကူအညီကိုမယူရကောင်းလားဆိုပြီးဒီလိုဖြစ်တယ်။အဲ့လိုမဖြစ်တဲ့ဘူး။အဲ့ဒါကိုမေတ္တာလို့မခေါ်ဘူး။အဲ့ဒါဘာဖြစ်တာလဲ။မိအကျိုးဆောင်တဲ့အရာကိုတစ်ဖက်ကလက်ခံတာကိုပဲလိုချင်တယ်လို့ပြောတယ်။ဒါဆိုရင်အတုံးလက်ဖြစ်နေပြန်ပြီးမျောလင့်နေတယ်လို့မပြောနိုင်ဘူးနော်။ပြောနိုင်တယ်။မေတ္တာစရာကပြည့်စက်ခြင်းသာဖြစ်တယ်ရယူခြင်းမဟုတ်ဘူးနော်။သူတို့ရဲ့အကျိုးကိုဆောင်လိုက်မယ်။တကယ်လို့သူတို့ဘက်ကလက်ခံနိုင်တဲ့အတိုင်းတာမရှိသေးဘူးဆိုရင်တော့ဘာလို့လဲ။ဟောသူ့ဘက်ကလည်းငါပေးတဲ့အကူအညီကိုရယူလက်ခံနိုင်ဖို့ရန်အတွက်သူ့မှာအစင်သင့်မဖြစ်သေးဘူး။ဒါမျက်စာပြရှင်လို့ရထုံးမြတ်စွာဘုရားရှင်ရဲ့ပုဂ္ဂိုလ်တယောက်ကိုကယ်တင်တော်မူ။ဒီပုဂ္ဂိုလ်အနေနဲ့ဒီချိန်မှာဒီလောက်ပဲလက်တင်ခံနိုင်သေးတယ်ဆိုရင်ဒီလောက်ပဲမပြောဘူးလား။ဒီလောက်ပဲပြောတယ်။ဒီထက်ပိုပြီးမြတ်စွာဘုရားအာမထုတ်ပါဘူး။အင်ဒရီရင့်ကျက်လာမယ့်အချိန်ကိုစောက်ပြီးသူ့နဲ့ထိုက်တန်တဲ့အရာလေးကိုနောက်တစ်ချိန်ကျမှပြောတယ်။ငါပြောတဲ့အရာကိုမီရကောင်းလားဆိုမြတ်စွာဘုရားရှင်ကကနေပြုမူမျိုးရှိပါဘူးနော်။မြတ်စွာဘုရားရှင်ကတော့ကိလေသာကင်းနေတဲ့အတွက်ကြောင့်ဘာမှမဖြစ်ဘူး။ဒါပြန်မိမိတို့ဘက်ကလည်းပဲကိလေသာမကင်းသေးပေမဲ့မိမိတို့ကဉာဏ်နဲ့ရှင်ပြီးတော့မိမိပေးတဲ့မိမိရဲ့အကူအညီမိမိရဲ့မေတ္တာကိုတစ်ဖက်ကနေပြီးတော့တကယ်လို့လက်မခံနိုင်သေးဘူးဆိုရင်ဩငါရဲ့အကူအညီကိုသူဟာလက်ခံနိုင်သေးတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးဆိုပြီးတော့မိမိလောက်ဆရာရှိတာကိုဆက်ပြီးလုံနေလို့တော့ပြောနေ အဲ့ဒီပုံကိုမုံဒီသွားတဲ့စိတ်တိုင်းစိတ်မဖြစ်တဲ့အဲ့လိုမျိုးမုံဒီသွားရင်မိမိတို့ဟာမိမိရဲ့ဘေးကျင်းတဲ့အတူတစ်ဖက်ကလက်ခံခြင်းဆိုတဲ့တုံ့ပြန်မှုတစ်ခုကိုအနည်းဆုံးလိုချင်နေတဲ့ပုံကိုလေနောက်တနည်းမိမိကသူ့အကျိုးကိုဆောင်လိုက်ပြီးသူ့ဘက်ကလည်းမိမိကိုပြန်လဲပြီးတုံ့ပြန်မှုတစ်ခုခုအကျိုးဆောင်မှုတစ်ခုခုပြန်လဲပြီးတော့မျောလင့်နေတဲ့ပုံကိုဒီထဲမှာပါသွားကြမှာဖြစ်တယ်။ဒါဆိုမိမိတို့ရဲ့မြတ်တာဟာဘေးအယူသဘောမျိုးဖြစ်နေတဲ့မြတ်တာဖြစ်နေတဲ့အဲဒါကြောင့်ဒါဟာပုံစံမှန်တဲ့မြတ်တာလို့တော့မဆိုနိုင်တော့ဘူး။ဒါကမိခင်လေးဘက်ကလည်းသားသမီးတွေဘောမှာထားတဲ့အပိုင်းကြတော့သူတို့ဘက်ကအပေးကြီးပဲမဟုတ်ဘူးနော်ဟုတ်တယ်နော်သူတို့ဘဝတခြားအောင်ပြီးလာကြတာသူတို့ရဲ့မေတ္တာတွေကတည်လို့အင်မတန်ကြီးညိုဖို့မကောင်းနေဘူးလားဒီကောင်းတယ်မိမိတို့ငယ်စဉ်တောင်ကျဘဝကလေးကနေမိမိတို့ဘောမှာပြန်လဲပြီးတုံ့ပြန်မှုဘာမှမပြုတ်နိုင်ခဲ့တဲ့အင်မတန်မှနုနယ်နေတဲ့ဟိုငယ်ရွယ်နေတဲ့အချိန်လေးကနေစပြီးလူတို့တွေတက်ကြွေးပြီးတော့ဒီမိုးတွေချိုးပြီးတော့အဆက်အသွယ်ရပြုစုလုပ်ကြီးလာကြတဲ့မိဘတွေရဲ့မေတ္တာအင်မတန်ကြီးမားတဲ့မေတ္တာမိဘမိဘတို့ရဲ့မေတ္တာကဲ့သို့ပဲတခြားသောပုဂ္ဂိုလ်များပေါ်မှာလည်းမေတ္တာထားနိုင်ဖို့လိုတယ်။အဲ့လိုထားနိုင်အောင်လေ့ကျင့်ဖို့လိုတယ်။မိမိအကျိုးမိမိဆောင်ကျင်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုရင်ပေါ့။ဒါဆိုရင်မိဘတွေရဲ့မေတ္တာမိဘတွေရဲ့မေတ္တာနဲ့တူနေတဲ့မေတ္တာဆိုတာအပြီးသဘောမျိုးနဲ့သက်ဆိုင်နေတဲ့မေတ္တာမျိုးအချိန်မှအသက်ကြီးလာလို့သူတို့ဘက်ကနေတုံ့ပြန်တယ်မတုံ့ပြန်တယ်ဆိုတာကတော့မိဘတွေဘက်မှာညှော်နှင်းချက်လေးကတော့ရှိတယ်ဆိုတော့ညာလည်းပဲမပေးလာလေသူတို့ဘာပြောလဲဘာမှမပြောပါဘူးဒီလိုပဲမိမိတို့ဘက်ကလည်းအကျိုးဆောင်နေပြီတစ်ဖက်သူကနေနားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေတုံ့ပြန်သည်ဖြစ်စေမတုံ့ပြန်သည်ဖြစ်စေမိမိရဲ့အကျိုးဆောင်မှုကိုကြီးကြီးပြပြဖြစ်သည်ဖြစ်စေမကြီးပြသည်ဖြစ်စေပေါ့မိမိတို့ဘက်ကကုသိုလ်ဟာကုသိုလ်ပဲဖြစ်ပါစေကုသိုလ်ပြည့်ဝကလည်းအကုသိုလ်ဘက်ကိုပြောင်းလဲပြီးတော့ယူလိုက်တဲ့ပုံစံမျိုးမဖြစ်အောင်မိမိတို့ကိုမိမိတို့ဆောက်ရှောက်တတ်ပါတော့မေတ္တာဆိုတဲ့တရားကိုမိမိတို့ကလက်တွေ့ကျင့်ကြတယ်တကယ်ကိုပြုနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နေတယ်နော်ကဲဟုတ်ပြီမေတ္တာထားကြပြီဒီမှာမေတ္တာကမ္မထာနေဘယ်လိုပွားလဲဆိုတာကတော့လက်တွေ့ကျင့်တဲ့ပုဂ္ဂိုလ်တွေသိတဲ့အတွက်ကြောင့်ပေါ့လက်တွေ့ဘိုင်းနဲ့ပတ်သက်ပြီးကိုယ်တိုင်ကျင့်ကြံနိုင်တဲ့အခါသိမှာဖြစ်တဲ့အတွက်ဦးဇင်းဒီဘိုင်းကိုတော့ဇေတွင်းသာမန်ပြောလို့လောကနေထိုင်တဲ့အခါမှာမေတ္တာနဲ့ပတ်သက်ပြီးတည်တည်တည်ထိုင်တဲ့အပိုင်းလေးကပို့ပြီးတော့ဒီချိန်မှာအရေးကြီးတယ်လို့အစဉ်သဘောပေါက်တဲ့အတွက်ကြောင့်လောကနေထိုင်တဲ့အခါမှာထားတင်ထားတဲ့မေတ္တာကိုပြောချင်ဖြစ်တာလေ။ဟုတ်ပြီမေတ္တာထားပြီ။အကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလောကံကြီးတဲ့ပုဂ္ဂိုလ်တရားဟာမေတ္တာတရားကိုကြီးပဲထားနေလို့မရဘူး။ပုဂ္ဂိုလ်တရားဟာမိမိရဲ့အကျိုးဆောင်မှုကိုလက်တင်ခံခြင်းနဲ့ခံတယ်လက်တင်ခံခြင်းနဲ့မခံဘူးရှိတယ်။အဲ့တော့ပုဂ္ဂိုလ်တယောက်ကမိမိရဲ့အကျိုးဆောင်မှုကိုလက်သင့်မခံဘူးဆိုတဲ့အခါမှာလေဒီပုဂ္ဂိုလ်ကမိမိရဲ့စေတနာတရားကိုနားမလည်ဘူးအဲ့ဒီခါမှာဝမ်းမြေးစရာတိတ်မလိုပါဘူးသူကမိမိရဲ့တကယ်ကိုတန်ဖိုးရှိတဲ့အကျိုးဆောင်မှုတခုကိုတန်ဖိုးရှိပါတယ်လို့မသိနိုင်သေးတဲ့ပုဂ္ဂိုလ်တယောက်တောင်ဖြစ်နေတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ပေါ်မှာမိမိတို့ကတဏှာတက်ပါတယ်ကရုဏာထားပြီးတော့ဒီပုဂ္ဂိုလ်ကမိမိရဲ့အကျိုးဆောင်မှုကိုမသိသေးတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့မိမိတို့ဘက်ကလည်းကရုဏာတရားကိုထားတယ်။ဒီပါပြီ။သာသမီဒီဘုမမေတ္တာထားကြတယ်။သာသမီဒီဘက်ကလည်းမိမိတို့ကိုတကယ်လို့များမလျော်ကန်တဲ့အပြုမူတွေနဲ့တုံ့ပြန်ပြီးပြောဆိုပြုမူကြတဲ့အခါမှာဒီပါဒီဘက်ကကရုဏာတရားတွေများစွာသာသမီဒီဘုမသိချင်တဲ့ကိစ္စတွေမိမိတို့ကလည်းလောကကြီးမှာအကျိုးဆောင်ရတဲ့ပုဂ္ဂိုလ်ကြီးဖြစ်နေတဲ့အတွက်ကြောင့်ကရုဏာတရားကိုလက်ခံထားတတ်ဖို့လည်းလိုတယ်မိမိတို့နဲ့မိကြနေတဲ့ပုဂ္ဂိုလ်တွေကိုတွေ့တဲ့အခါဆိုင်ရင်လည်းမိမိတို့ကသူတို့ကိုနှင်းချပြီးကြိုးဆိုဖို့မကြိုးစားကြပါနဲ့။သူတို့ရဲ့ဘဝလေးတွေဟာမိကြနေကြတဲ့အကြောင်းသူတို့ဘဝလေးတွေကိုရစ်တာထားပြီးတော့ညှင့်တင်ပေးဖို့မိမိတို့ကအဲ့လိုစိတ်တက်လေးတွေရှိဖို့လိုတယ်။မိကြနေတဲ့ပုဂ္ဂိုလ်တွေကိုဦးဇင်းတို့ကမလိုပါဘူး။ကရုဏာထားပြီးတော့ဖိမှပေးဖို့လိုတယ်။ယင်းနှစ်တဲ့သူကိုဘာကိုပြီးထိုးတဲ့ပုံစံမျိုးတော့ဦးဇင်းတို့မလုပ်တယ်လို့နော်။ဒါဆိုရင်လောကမှာနေထိုင်တဲ့အခါမှာမေတ္တာတရားတစ်ခုတည်းထားလို့ဖြစ်ဖို့ကရုဏာတရားလေးထမ်းတက်ပါမှမိမိတို့တဲ့နေကြနေတဲ့ပုဂ္ဂိုလ်တွေမိမိတို့ရဲ့မြင့်မြတ်နေတဲ့အကျိုးဆောင်မှုတွေကိုလက်မခံနိုင်တဲ့အသိဉာဏ်နဲ့နေနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ကဒေါသထွက်ရမယ်အစားအသိဉာဏ်မှန်မှန်သာဝင်မယ်ဆိုရင်ပေါ့ကရုဏာတရားသာပွားဖြစ်မှာဖြစ်ပါအဲ့လိုကရုဏာတရားလေးနဲ့သူတို့ကိုကြည်နိုင်လိုက်မယ်ဆိုရင်ဒေါသဖြစ်ဖို့တဲ့ဟောသူတို့ဟာသိက္ခာသနာစရာကောင်းတဲ့တတ္တဝါတွေပါလားဒီပုံစံလေးမိမိတို့စိတ်ထဲမှာဖြစ်နေကြတယ်နော်ဒါဟုတ်ပြီလောကမှာ မိမိထက်လိတ်ကြတဲ့ပုဂ္ဂိုလ်ဒီအပေါ်မှာကရုဏာထားရတာကတော့သိလေမိမိထက်နေကြနေတဲ့ပုဂ္ဂိုလ်နေကြနေတော့မိမိတို့ကကရုဏာထားနိုင်တယ်ဒါပေမဲ့အဲ့ဒီနေကြနေတဲ့ပုဂ္ဂိုလ်ကမိမိထက်မြင်မှသွားပြီဆိုရင်ဇာတရားတွေဝင်တယ်မုရိဒာမပွားနိုင်ကြတော့ဘူးဖြစ်ပါလေအိဒါလေးစရိယတရားတွေဝင်လာတယ်ဒါဆိုရင်ကရုဏာတရားဟာမိမိထက်နေကြနေတဲ့အချိန်မှာထားနိုင်တော့ညာလဲမြင်မှသွားတဲ့အခါမှာပုံစံမပြောင်းသွားဘူးလားအဲ့လိုပြောင်းသွားတဲ့စိတ်တက်ကလေးတွေမိမိတို့ရဲ့စိတ်ရုပ်နဲ့တန်းတဲ့အစိမ်မှာပေါ်လာပြီးဆိုလို့ရှိရင်တော့ခွင့်ပြုဖို့ကောင်းပါမှာမကောင်းဘူးတကယ်လို့ခွင့်ပြုလိုက်နေစမိမိတို့ကမိမိတို့ရဲ့အကျိုးကိုဆောင်တဲ့ပုဂ္ဂိုလ်ကြီးမဟုတ်တော့ဘဲနဲ့မိမိတို့ရဲ့အကျိုးမဲ့ကိုဆောင်တဲ့ပုဂ္ဂိုလ်ကြီးဘဝကိုပြောင်းသားမှာဖြစ်တယ်အဲ့တော့ကရုဏာတရားဟာနေကြတဲ့ပုဂ္ဂိုလ်ကြီးပေါ်မှာထားနိုင်တော်ညာလည်းပဲအဲ့ဒီနေကြတဲ့ပုဂ္ဂိုလ်တူညီနေတဲ့ပုဂ္ဂိုလ်ကြီးပင်လျင်ပုံစံပြောင်းပြီးမြင့်မားသွားတဲ့အခါမိမိတို့ခက်ကြတယ်ဝန္တာဟုဆိုတဲ့မုရိဒာတရားကိုထားနိုင်ကြတယ်ဣဒံမေဇရိယတရားဤထားနိုင်သွားကြတယ်ထားဖြစ်သွားကြတယ်ဆိုတဲ့ပုဂ္ဂိုလ်တွေထဲမှာမိမိတို့မပါကြဘူးလို့ပါလေဒီမှာဖြစ်တဲ့ပုဂ္ဂိုလ်တွေဟာလည်းမိမိတို့ရဲ့သားသမီးတွေမြင့်မားလာပြီဆိုတဲ့အခါကျရင်အင်မတန်မှဝမ်းမသာကြဘူးလားဒီဝမ်းသာကြတယ်တုတ်တက်သွားပြီဆိုရင်မိမိတို့ကိုပြန်လည်ပြီးတော့တုံ့ပြန်ပြီးဖြစ်စေမတုံ့ပြန်ပြီးဖြစ်စေဝမ်းသာလိုက်တာကသာလေးကြီးပွားနေပြီငါသမီးလေးကြီးပွားနေပြီပေါ့နော်အဲ့လိုစိတ်ဓာတ်မျိုးတွေနဲ့မိမိတို့မှာရှိတဲ့မိမိတို့ပုဂ္ဂိုလ်တယောက်နဲ့တယောက်နဲ့ချမ်းချမ်းသာသာနဲ့ညီညီညွတ်ညွတ်နဲ့စိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းဆိုတဲ့ချမ်းသာခြင်းတွေနဲ့နေထိုင်နိုင်ဖို့ဆိုတာကမေတ္တာတရားလေးရှိဖို့ဆိုတဲ့ကရုဏာတရားကိုထားဖို့လိုတယ်မုဒိတာတရားနဲ့သူတို့ရဲ့ကြီးပွားအောင်မြင်မှုတွေကိုဝမ်းပန်းတတာနဲ့ဖြစ်တဲ့အချိန်မှာဝမ်းပန်းတတာဖြစ်တဲ့မုဒိတာတရားတွေပွားများဖို့လိုပါတယ်အဲ့လိုပွားများလိုက်လို့ဆိုရင်မိမိတို့ရဲ့စိတ်ဓာတ်တွေဟာတဖြည်းဖြည်းချင်းချက်လာကြမယ်မိမိတို့ဟာသူတစ်ပါးရဲ့ကောင်းမှုကြောင့်ဖြစ်ထွန်းလာတဲ့တို့တက်တောင်းလဲမှုတွေအပေါ်မှာဝမ်းသာနေတဲ့စိတ်တွေဖြစ်နေတဲ့အတွက်မိမိတို့ဒီကံတွေကအကျိုးပေးကြပြီဆိုတဲ့အခါမှာမုရိဒာရဲ့စန့်ကျင်ဘက်ဖြစ်တဲ့ဣဒာမေဇရိယတရားတွေဖြစ်ပေါ်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ရုပ်နံတန်တန်ဆင်မှာရှိနေတဲ့ဒီကံတွေကဘဝတစ်ခုမှာအကျိုးပေးကြပြီဆိုလို့ရှိရင်အချွေယံနေပါခြင်းဆိုတဲ့အကျိုးတရားကိုရရှိမယ်ဆိုရင်ဒီတစ်ပါးရဲ့ကြီးပွားချမ်းသာမှုမှာဣဒာမေဇရိယဖြစ်တယ်ဆိုတာကမိမိရဲ့အကျိုးစီးပွားကိုဖြတ်သိမ်းရလို့တဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါဆိုရင်ဣဒာမေဇရိယတရားတွေမင်းမြင်လို့ကောင်းပါ့မလားမကောင်းဘူးဒီဣဒာမေဇရိယတရားတွေကမိမိတို့ဘဝရလာကလေးကရုပ်နဲ့တန်တန်အစင်မှာကပ်ပါလာတဲ့အတွက်ကြောင့်ကပ်ပါလာတာလည်းရှိကြပါစေတော့ဒါဒီကိုမိမိတို့ကကပ်ပါလာပြီလို့သိပြီးတော့မိမိတို့နဲ့အတူတကွရှိနေကြတဲ့အရာတွေငုံရှိုးနေတဲ့အရာတွေလို့သိပြီးတော့ဖြစ်ပေါ်ခွင့်ဆိုတာရှိနေတယ်လို့လည်းနားလည်ပြီးပါဖြစ်ပေါ်လာတဲ့အခါမှာဣဒ္ဓမစ္စရိယတရားတွေကငါ့ကိုခြေလေကြတယ်လို့သဘောပေါက်ဖို့တော့မျိုးတယ်အဲ့ဒီဣဒ္ဓမစ္စရိယတရားတွေကိုငါလို့စုတ်ကန်ပြီးတော့မဖြစ်သားဘူးလေကြည့်ထွားလာလိမ့်မယ်ဣဒ္ဓမေဇရိယတရားနဲ့တုံ့ပြန်ပြောဆိုမှုလေးတွေဟာဘောင်းဝင်းကျင်တစ်ခွင်းမှာဣမတန်မှပြည့်နှံ့သွားမှာဖြစ်ပါတယ်ဒါဆိုရင်မိမိရဲ့အကျိုးစီးပွားကိုမိမိကရုပ်လျှော့အောင်မိမိရဲ့အကျိုးစီးပွားပျက်စီးသွားအောင်လုပ်လိုက်တဲ့အတွက်ဒီဘဝရရှိခြင်းဆိုတဲ့အရာနဲ့အတူပါလာတဲ့ဒီတိနေတာတရားစိုးတွေကျွံပြုတ်မှုကိုမိမိတို့ကခံရတဲ့အတွက်ကြောင့်မိမိတို့ဟာအနှစ်သာရမဲ့တဲ့ခန္ဓာကိုယ်တွေကအနှစ်သာရရှိတဲ့တရားတွေကိုထုတ်ယူမယ်ဆိုတဲ့အသိဉာဏ်ရှိချင်းမှအသိဉာဏ်မဲ့ခြင်းနဲ့မရောက်သွားဘူးလားမရောက်သွားတယ်ဒီဘဝရရှိတာဒီခန္ဓာကြီးရရှိတာအနှစ်သာရရှိတယ်နော်ဘာမှမရှိဘူးနေ့စဉ်နေ့စဉ်ပါလို့နေရတယ်အနေနဲ့တန်ရှင်းရလို့ပြီးနေကြတယ်မနေ့မနေ့အိယာသားလို့သွားမတိုက်ပဲနေရင်ကိုယ့်အကူကိုမေးလို့ရပါလားဘယ်သူနေခြင်းလဲဘယ်သူမှမနေခြင်းရေမချိုးပဲထားရင်ဘာဖြစ်မလဲဒုက္ခတွေများလို့မယ်ဟုတ်တယ်မဟုတ်လားဒါဆိုရင်အနှစ်သာရရှိတာရေချိုးပေးခြင်းသွားတိုက်ပေးခြင်းမွေးနှံတာတွေသုံးပေးခြင်းဆိုတာကမိမိတို့ခန္ဓာကိုယ်ကြီးကိုဒုက္ခခန္ဓာကိုယ်ကြီးအမှန်မသိအောင်ဟန်ဆောင်ပေးနေရတာမဟုတ်ဘူးလားဒါဆိုဒုက္ခမှန်မသိအောင်ဟန်ဆောင်ပေးတဲ့ပုဂ္ဂိုလ်ဒီထဲမှာမိမိတို့ပါနေတာမပါအောင်ကြိုးစားနော်ဒုက္ခကိုဒုက္ခမှန်သိအောင်တော့ကြိုးစားဒါဆိုဘာဖြစ်သွားမလဲဒါကရုပ်ရဲ့သင်္ချာမှုရုပ်ရဲ့ရွှေရှာပွဲတင်စားမှုဆိုနောက်တစ်ခုရုပ်ထက်ပိုပြီးတော့ရွှေရှာပွဲကောင်းတာကတော့အနန္တရားတွေ ဒီနံတရားတွေကတိတ်သိမ့်မွေ့နေတဲ့အတွက်ကြောင့်လက်ဆောင်ပြတဏှာမှာဟောထားတယ်။ရုပ်တရားတွေရဲ့ရွှေရှားဆက်စုပ်ပဲသဘောတရားကထင်ရှားတဲ့အတွက်ကြောင့်ပြနိုင်တယ်။ဒါပေမဲ့နံတရားတွေကအမတန်မှလူညံ့သိမ့်မွေ့နေတဲ့အတွက်ကြောင့်သူတို့ရဲ့သဘာဝကိုမသိနိုင်ကြဘူး။အဲဒါမှမဟုတ်တတ္တဝါကြီးမိုက်နေကြတာငါကြောက်တယ်။ရုပ်ရောက်တယ်ငါကြောက်တယ်။ငါကြောက်များတယ်။ရုပ်ကိုမှီပြီးတော့နံတရားတွေဖြစ်နေတော့ရုပ်နဲ့တော့မကင်းဘူးပေါ့။ဒါပေမဲ့ဒီနံတရားတွေကြောင့်မိမိတို့အဘယ်ပုံသွားတာမဟုတ်ဘူး။ဟုတ်တယ်နော်ဒါဆိုရင်ပြန်ကြည့်လိုက်အိဒါမေဇရိယတရားတွေဖြစ်ထွန်းလာခြင်းကမိမိတို့ကနှိမ့်ဆက်ခံရတာမဟုတ်ဘူးလားဟုတ်တယ်ဒါဆိုလို့ရှိရင်မိမိတို့ကဒီအိဒါမေဇရိယတရားတွေကိုလက်သင့်ခံလိုက်တယ်ဆိုတာကယုံရှာဆက်စုပ်ပဲတရားတွေကိုမိမိတို့ကပွိပိုက်လိုက်တာလည်းမတူဘူးလားပွိပိုက်ခွင့်ပေးကြပါမပေးကြပါနဲ့တော့နော်မသိခင်မှာလုတ်ခဲ့တာလေတော့ရှိပါစေတော့တိလာပြီးတဲ့နောက်မှာအင်မတန်ယုံရှာပွဲကောင်းနေတယ်ဒီအကုသို့နန္တရားတွေကိုမိမိတို့ကတဇနဲ့တဇအနေတဲ့နေသွားတဇတဲ့တဇကင်းတဲ့ကင်းသွားနောက်ဆုံးပိတ်မှာချုပ်ငင်းသွားအောင်ကြိုးစားဖို့ဟာစိတ်ညှုပ်ခန်းဆိုင်မှုတွေကိုပြုကြပါလောကကြီးမှာကုသိုလ်တရားတွေတိုးပွားဖို့အစားဒီယုံရှာဆက်စုပ်ပဲကောင်းနေတဲ့အကုသို့ကိလေသာတွေကထိုးနှက်နေကြတဲ့အတွက်ကြောင့်ရရှိလာတဲ့ဘဝလေးဟာတန်ဖိုးမဲ့တဲ့ဘဝဖြစ်လို့ပြောင်းပြောင်းသွားကြတယ်တံပိုးရှိတဲ့ဘဝကိုပြုစုပျိုးထောင်နိုင်ပါလေနဲ့ဒီကိလေသာတရားစိုးတွေရဲ့ခြေလှယ်မှုကြောင့်တံပိုးမဲ့တဲ့ဘဝကိုမိမိတို့ကူးပြောင်းသွားကြတဲ့အဖြစ်မျိုးဖွင့်ပြီးမယ်ဆိုရင်တော့မိမိတို့ဟာလူလိမ္မာပညာရှိဖြစ်မှာလူမိုက်တွေဖြစ်မှာဟုတ်ပြီလူလိမ္မာပညာရှိဖြစ်အောင်ကြိုးစားကြတယ်လို့အစဉ်ကတော့နားလည်သဘောပေါက်တယ်နော်ဒါဆိုရင်မေတ္တာကရုဏာဝိဓာဆိုတဲ့အပိုင်းကိုအစဉ်ကြိုးစားလိုက်ပြီမေတ္တာထားတော့ညာလေမေတ္တာတရားကိုနားမလည်ကရုဏာပွားပြီးပါမိမိမေတ္တာထားတယ်နော်မေတ္တာထားလို့တစ်ဖက်သားမှာအောင်မြင်သွားပြီဆိုတဲ့အခါမှာမိမိကြောက်သူဖြစ်ထွန်းသွားတယ်ဆိုတဲ့အတွက်ကြောင့်ဝန်တာရမယ်အစမိမိအကျိုးဆောင်တဲ့အချိန်တုန်းကတော့ဒီပုဂ္ဂိုလ်ရဲ့အကျိုးကိုတကယ်ဆောင်ခြင်းနဲ့စိတ်ဓာတ်နဲ့လုပ်နေတာဒါပေမဲ့တစ်ဖက်ကပုဂ္ဂိုလ်ကတကယ်ကြီးပွားသွားပြီဆိုတဲ့အခါမှာမိမိပြိုးထောင်လို့ဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ရဲ့ကြီးပွားမှုကိုတောင်မှတဖက်သူကတကယ်လို့တုံ့ပြန်မှုမရှိဘူးယေရှုတရားကိုနားမလည်တဲ့ပုံစံတွေတွေ့လာခဲ့ရင်ဘာဖြစ်သွားလဲမုဒိတာမပွားနိုင်ပါဘူးဒါဆိုရင်မိမိအကျိုးဆောင်တဲ့ပုဂ္ဂိုလ်တယောက်ပေါ်မှာထောင်မှမိမိရဲ့စိတ်တရားဖုတ်ပြန်မပြောင်းလဲတော့ဘူးလားဒါဆိုလို့ရှိရင်ပြန်ကြည့်ကြည့်လိုက်အင်မတန်ရွန်ရှာဆက်စုပ်ပွဲကောင်းတဲ့နန္တရားတွေကိုမိမိတို့ရရှိထားတာမဟုတ်ဘူးလားအာမြတ်တရားကြီးကိုသွားပြီးတော့ပွိပိုက်ထားဖို့ကောင်းတယ်အာမကောင်းဘူးပြတ်တော့အောင်လုပ်ဖို့မကောင်းဘူးလားဟုတ်တယ်ဒါဆိုလို့ရှိရင်မေတ္တာဆိုတဲ့တရားနောက်မှာကရုဏာတရားတွေပွားများနိုင်အောင်လေ့ကျင့်ပြီးပါမိမိတို့ရဲ့စိတ်မှာအငြင်းကြီးတွေဖြစ်ပေါ်လာပြီးဆိုအငြင်းကြီးတွေဖြစ်နေပြီဆိုတာသိပေးပါမုဒိတာပွားမယ်နေရာမှာအိတ္တမေဇရိယတရားတွေဝင်လာပြီးဆိုရင်လည်းငါတို့ရဲ့စိတ်တွေမှာအငြင်းကြီးတွေဆုံးထင်းပြီးပြင်နေပါပေါ့လားဒီအငြင်းကြီးတွေကိုမိမိတို့ကဖယ်ရှင်းပြဖို့ကြိုးစားရမှာဖယ်ရှင်းမှုဆိုလို့ရှိရင်မိမိတို့ရဲ့အာဟုတ္တကံတွေကတူပါလာပြီးတော့မကောင်းတဲ့အကျိုးတွေကိုပြေးကြမှာဖြစ်ပါတယ်နော်ဟုတ်ပြီမေတ္တာလည်းထားနိုင်ပါပြီကရုဏာလည်းပွားနိုင်ပါပြီမုဒိတာလည်းပွားနိုင်ပါပြီမိမိအကျိုးဆောင်လို့တဲ့အတွက်အကျိုးဆောင်ပြီးတော့လုပ်နေတဲ့လုပ်ငန်းရပ်တွေပုဂ္ဂိုလ်တူမိမိကအကျိုးဆောင်နေတယ်ဖွဲ့စည်းတစ်ခုခုမှာမိမိကအကျိုးဆောင်နေတယ်ဒီဖွဲ့စည်းအောင်မြင်နေတဲ့အချိန်မှာမိမိကမေတ္တာမှဝန်တာနေတယ်မုဒိတာတွေပွားနေတယ်ဒီပုဂ္ဂိုလ်ဒီဖွဲ့စည်းတွေကရည်ချင်းတွေမပြည့်ဝသေးဘူးသူတို့မှာအားနည်းချက်တွေရှိနေကရုဏာတွေတော့ရှိနေတယ်ဒီပုဂ္ဂိုလ်တွေရဲ့တိုးတက်အောင်မြင်မှုတွေကဆွေယုတ်ပျက်စီးသွားကြပြီဆိုရင်ဝမ်းနည်းမှုမဖြစ်ကြဘူးနော်ဖြစ်ကြပြီအဲ့လိုဝမ်းနည်းမှုတွေဖြစ်နေပြီဆိုရင်တော့မိမိတို့ရဲ့စိတ်တွေကရင့်ကျက်လာကြမှာမဟုတ်ဘူးဒေတော်မြတ်စွာဘုရားဆိုလို့ဖြစ်စေခြင်းနဲ့မေတ္တာထားပါဒါပေမဲ့ဥပိ္ပခာလေးနဲ့ချမ်းသာထားပါမှစိတ်နဲ့မေတ္တာဖြစ်တယ်ဥပိ္ပခာမချမ်းသာထားဘူးဆိုလို့ရှိရင်မိမိတို့ရဲ့မေတ္တာဟာရောင်ဆောင်မြတ်တောင်မျိုးဖြစ်သွားတဲ့ဥပိ္ပခာဆိုတာကကောင်းဆုံးတဲ့တန်ကိုစဉ်စဉ်ခံနေတဲ့သဘောပါပဲမိမိမြတ်တာထားလိုက်တယ်တပည့်သူကမိမိကိုနားလည်တည်ဖြစ်စေနားမလည်တည်ဖြစ်စေတွန့်ပြန်တည်ဖြစ်စေမတွန့်ပြန်တည်ဖြစ်စေနားလည်ခြင်းကိုကောင်းခြင်းလို့ခေါ်တယ်နားမလည်ခြင်းကိုတော့မကောင်းခြင်းလို့ခေါ်တယ်တွန့်ပြန်ခြင်းကိုတော့ကောင်းခြင်းလို့ခေါ်တယ်မတွန့်ပြန်ခြင်းကိုတော့မကောင်းခြင်းလို့ခေါ်တယ်ဒါရီဟာလောကဓာတ်တရားတွေကလောကလူသားတွေအလုံးဟာကိလေသာတွေထိုးနှက်မှုကိုခံရတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့် မေတ္တာထားတဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးတရားတွေကိုနားလည်ခြင်းမလည်းနားလည်စားတာမိဘဆိုတဲ့ပုဂ္ဂိုလ်တရားမေတ္တာကရုဏာမုဒိတာတွေလွန်စွာကြီးမားကြတဲ့အတိုင်းပဲမိဘတွေရဲ့မေတ္တာကျေးဇူးတရားတွေကိုတကယ်နားလည်ပြီးတုံ့ပြန်တဲ့ပုဂ္ဂိုလ်တရားလောကမှာသိမရှာဘူးနော်သိရှာတယ်အဲ့ဒီလိုပဲမိမိတို့ဟာအကျိုးဆောင်နေတဲ့နေရာမှာရှိနေတဲ့မေတ္တာကိုရှေ့ရှုပြီးလက်ခံထားပြီးအကျိုးဆောင်နေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်ဆိုရင်မိမိတို့မှာဥပိ္ပခာတရားကိုခြံခြံထားဖို့လိုတယ်မိမိတို့ကလည်းဥပိ္ပခာတရားကိုခြံခြံမထားဘူးဆိုလို့ရှိရင်ကောင်းဆိုးနဲ့တန်လောကဒဏ်ဆိုတဲ့လောကဒဏ်တရားတွေကိုရင်ဆိုင်လံရပြီဆိုတဲ့အခါမှာမိမိတို့မှာခန္ဓာရင်ရှိကြမှာမဟုတ်ဘူးအဲ့ဒီအခါမှာမိမိတို့ရဲ့မေတ္တာတရားတွေကပုံစံပြောင်းပြီးတော့ကုသိုလ်တရားဘက်ကနေအကုသိုလ်တရားဘက်ကပြောင်းပြီးတော့ဖြစ်ခြင်းပြုခြင်းသွားကြပါဖြစ်ပါတယ်နော်မိဘတွေဟာလည်းပဲမိမိတို့ရဲ့သားသမီးတွေဟာမိမိတို့ကျေးဇူးဆောက်ရှောက်လို့ကြီးပြင်းလာကြတယ်ဇွန်နိုင်တော်လေးပေါ့နော်သူတို့ဘက်ကကျေးဇူးတကယ်လို့များနားမလဲတုံ့ပြန်မှုမရှိခဲ့ကြဘူးဆိုရင်တော့တတဝါဒီဟာကန္တာလင်ကိုပဲဥစ္စာရှိကြတာလေဆိုပြီးတော့ဥပိ္ပခာထားတဲ့အချိန်မှာဥပိ္ပခာတရားကိုထားပြီးတော့မိမိတို့ရဲ့ကုသိုလ်စိတ်ကလေးတွေမယုတ်လျှော့တော့ထင်ထင်ပြေးပါမိမိတို့ကျိုးဆောင်နေတဲ့ပုဂ္ဂိုလ်များကလည်းပဲပုဂ္ဂိုလ်တယောက်ကိုကျိုးဆောင်လိုက်ပြီးဆိုတဲ့အခါမှာသူ့ဘက်ကတုံ့ပြန်မှုတွေတကယ်လို့များမရခဲ့ဘူးဆိုတဲ့အခါကျရင်ဟာမင်းလေးစားတယ်ဥပိ္ပခာကထားလိုက်ဥပိ္ပခာဆိုတဲ့သဘောကလလုံးကြီးညစ်တည်ရှိလိုက်တဲ့သဘောမျိုးကိုတော့ပြောပါမယ်နော်ပုဂ္ဂိုလ်တယောက်ကိုကိုယ်ကအကျိုးဆောင်တယ်ဒီပုဂ္ဂိုလ်ကမိမိအကျိုးဆောင်မှုကိုလက်မခံနိုင်သေးတဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဆိုရင်ဥပိ္ပခာပြုဖို့ဒီကိုယ်လှုပ်ရှားရှိတာကိုစက်တာလုပ်ပြီးရှောက်ပြီးလုပ်နေလိုက်အချင်းတန်ပြီးတစ်ချိန်မှပြန်လဲတွေ့ဆုံကြတယ်ဒီပုဂ္ဂိုလ်မိမိအကျိုးဆောင်တဲ့ကျိုးဆောင်မှုကိုလက်ခံနိုင်တဲ့အတိုင်းတာရှိနေပြီလားလို့ပြန်လဲသုံးသပ်ဖို့တော့လိုတယ်အဲ့ဒီအချိန်ကျရင်တကယ်လို့ကျိုးဆောင်ခွင့်ရအောင်မယ်ဆိုရင်ပြန်လဲပြီးတော့ဆောင်နိုင်တဲ့မေတ္တာမျိုးကိုတော့တကယ်မေတ္တာလို့ခေါ်ပါတယ်ဒီပုဂ္ဂိုလ်ကမိမိရဲ့ကျိုးဆောင်မှုကိုလက်မခံတဲ့အတွက်ကြောင့်မိမိကမုန်းတီးသွားပြီနောက်တစ်ခါဘယ်တော့မှအကျိုးမဆောင်တော့ဘူးဆိုလို့ရှိရင်အဲ့ဒီမေတ္တာကဘာပဲလဲအကျိုးဆောင်မေတ္တာပဲဒါဆင့်မှန်တဲ့မေတ္တာဥပိ္ပခာမပါတဲ့မြတ်တာဖြစ်တဲ့အတွက်အတုံးလက်ကိုလိုလားနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်လောကဓာတ်ကြီးရဲ့တိုက်ခတ်မှုကိုခံနိုင်တဲ့မြတ်တာမျိုးနဲ့မဟုတ်ပါဘူး။မိမိတို့ရဲ့ကုသိုလ်တရားတွေစတဲ့တဘူတိုးပွားပြီးလာဖို့ရတဲ့အတွက်မဖြစ်နိုင်တဲ့မြတ်တာမျိုးသာဖြစ်တဲ့အတွက်အဲ့လိုမြတ်တာမျိုးနဲ့လောကမှာနေထိုင်ဖို့လိုပါတယ်။ဒီပါဖြစ်တဲ့ပုဂ္ဂိုလ်ကြီးသာသမီတွေနဲ့ပတ်သက်ပြီးတော့လွန်စွာခံစားကြရတာ။အဲ့တော့ခံစားရတယ်ဆိုတာကလည်းပဲမိမဆိုတဲ့မြတ်တာမိယာကနေနေစားတဲ့အတွက်ကြောင့်ပဲ။မိမိတို့ဘက်ကလည်းမေတ္တာထားတဲ့နာလေးတွေထားပါ၊ကရုဏာထားတဲ့အရာလေးတွေထားပါ။ဝိရိယပွားတဲ့အရာလေးတွေပွားပြီးတော့ဥပိ္ပခာပြုတဲ့အခါကျရင်ပြုပြီးတော့တကယ်လို့မိမိတို့ဘက်ကဘယ်လောက်ထိဥပိ္ပခာပြုရမလဲ။မိမိတို့ဒီဘဝရရှိခြင်းဟာသာသမီတွေကိုပြုစုပြုထောင်ဖို့ရရှိလာတဲ့ပုံစံတွေလို့ဖြစ်နေကြတယ်မိဘတွေကိုကြည့်လိုက်တဲ့အခါမှာမိမိတို့အသက်ရွယ်တွေကြီးလာကြပြီ။တသက်လုံးသူတို့အတွက်ကိုစောင့်ရှောက်ပြီးလာခဲ့ကြပြီ။သူတို့အတွက်ကိုလုပ်ခဲ့ကြပြီ။မိမိအတွက်လုပ်ခဲ့တာတခုမှမပါဘူး။ဒါကြောင့်မို့အဲ့ဒီအချိန်မှာမိမိတို့ကသူတို့ကောင်းဒီပြည့်စည်မကောင်းဒီပြည့်စည်ဘာလို့ရမလဲသူတို့ ਨੇ ပတ်သက်ပြီးကြောင်းကြမှုမပြုတော့ဘူးလေဥပိ္ပခာတရားကိုလက်ကင်ထားပြီးတော့ဒုက္ခခတ်သိင်းကင်းခြင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့ဟူမာပကန်းကိုကုမြောက်ရောက်ရှိဇေနိုင်တဲ့သီလသမာဓိပညာသိက္ခာ၃ရပ်ကိုကျင့်ကြံကြိုးကိုအားထုတ်ဖို့ရတဲ့ဥပိ္ပခာပြုသင့်ရင်တော့ပြုကြပါလို့ဥစဉ်ကတော့တိုက်တွန်းတယ်နော်ဒါမှမိဘတွေပါဖြစ်မလားအချိန်နဲ့အခါနဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်မယ်မိမိအကျိုးသူတစ်ပါးအကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါလိမ့်မယ်တသက်လုံးဒီသားသမီးတွေရဲ့အကျိုးကိုဆောင်ရင်းနဲ့မိမိတို့ကလေဝေခြင်းရောက်သွားမယ်ဆိုရင်မိမိတို့ဟာမိမိတို့ရဲ့အကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးလို့ပဲပြောရမှာဖြစ်တယ်သားသမီးတွေရဲ့အကျိုးကိုဆောင်ရင်းနဲ့မိမိတို့ရဲ့အကျိုးတွေကဘာမှမလုပ်နိုင်ဘဲနဲ့ဘဝနေဝင်ခြင်းကိုမိမိတို့ရောက်သွားကြတယ်ဆိုရင်ဘဝရရှိခြင်းရဲ့အနှစ်သာရကိုအရယူနိုင်လိုက်တဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘဲနဲ့ဘဝရရှိခြင်းရဲ့အနှစ်သာရကိုလက်တွေ့ကြကြနာနာအသုံးချနိုင်လိုက်တဲ့ပုဂ္ဂိုလ်တွေဟုတ်ဘူးလို့ပြောရမှာဖြစ်တယ်။ဒါကြောင့်မို့မိဘတွေကသားသမီးတွေရဲ့အကျိုးကိုဆောင်နေကြတယ်လို့လူကြီးတွေကလည်းလူငယ်တွေရဲ့အကျိုးကိုဆောင်နေကြတယ်သူတစ်ပါးရဲ့အကျိုးကိုဆောင်နေတဲ့စိတ်ထားတစ်ခုတည်းနဲ့မိမိတို့ဘဝကိုတကယ်အကျိုးရှိအောင်လို့လို့တင်းပြခြင်းတွေမရနိုင်ဘူး။သူတစ်ပါးအကျိုးကိုလည်းဆောင်မယ်မိမိအကျိုးကိုလည်းဆောင်မယ်ဓမ္မလမ်းကြောင်းမှာရှောက်နေတဲ့ပုဂ္ဂိုလ်တွေကတော့သူတစ်ပါးအကျိုးကိုဆောင်နေတယ်ဆိုရင်လည်းမိမိအကျိုးကတော့ဆောင်ပြီးသားဖြစ်သွားပါတယ်။ဒါပေမဲ့လောကမှာရှိနေတဲ့အကျိုးဆောင်မှုတွေကတော့ ကာတယ်မှာလောဘဒေါသမောဟတွေကိုပံ့ပိုးပေးနေတဲ့အကျိုးဆောင်မှုကြီးဖြစ်နေတဲ့အတွက်ကြောင့်မိမိရဲ့အကျိုးတွေကတခါတည်းဆုပ်ယူသွားတတ်တဲ့သဘောရှိတယ်။ဒါကြောင့်မို့ဘုရားမှာမေတ္တာတရားဆိုတဲ့အရာဟာအကျိုးကိုလိုလားခြင်းဖြစ်တဲ့အတွက်ကြောင့်အကျိုးဆောင်ခြင်းဆိုတဲ့အပိုင်းမှာလည်းမိမိအကျိုးသူတစ်ပါးအကျိုးကိုပြည့်စုံနိုင်တဲ့အကျိုးဆောင်မှုမျိုးဖြစ်ဖို့ရန်လိုပါတယ်။သူတစ်ပါးရဲ့အကျိုးကိုတကယ်ဆောင်နိုင်တဲ့ပုဂ္ဂိုလ်တကယ်သာမှန်ပါစေ။မိမိရဲ့အကျိုးဆောင်မှုကတပါတည်းပြည့်စုံပြီးသားဖြစ်သွားတယ်။သူတစ်ပါးရဲ့အကျိုးကိုမဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဟာမိမိရဲ့အကျိုးမဲ့ကိုလည်းတပါတည်းဆောင်ပြီးသားဖြစ်သွားတဲ့အတွက်ကြောင့်မိမိရဲ့အကျိုးဆောင်မှုသူတစ်ပါးရဲ့အကျိုးဆောင်မှုပြည့်ပြည့်စုံခြင်းဆိုတာကတကယ်ကိုဆောင်တတ်တဲ့အကျိုးဆောင်နိုင်တဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ဖို့လိုတယ်။အဲ့လိုအကျိုးဆောင်နိုင်ဖို့ဆိုတာကမေတ္တာနဲ့ဆံညာထားဖို့လိုတဲ့အခါမှာဆံညာဖို့လိုတယ်။ကရုဏာနဲ့ဆံညာဖို့လိုတဲ့အခါမှာလည်းဆံညာဖို့လိုတယ်။ဝိရိယဥပေက္ခာတရားတွေနဲ့ဆံညာဖို့လိုတဲ့အခါလည်းဆံညာဖို့လိုတယ်။အဲ့ဒါလိုဓမ္မစိုတရား၄ပါးလက်ခံထားပြီးတော့ဒီဓမ္မစိုတရား၄ပါးကိုအညီအညွတ်ထားပြီးတော့အကျိုးဆောင်သွားမယ်ဆိုရင်အကျိုးဆောင်ခြင်းတည်းဟူသောအကြောင်းကြောင့်ဥပိ္ပခာမထတတ်တဲ့အတွက်ဝန်းနေကြည်ခွဲရတဲ့အရာတွေဟာဥပိ္ပခာတရားထားနိုင်တဲ့အတွက်ကြောင့်ကိုဝန်းနေခြင်းတွေအများကြီးပြတ်နေကြမှာဖြစ်တယ်။ကြီးပွားလာတဲ့အခါမှာမေတ္တာမေတ္တိယတရားတွေဝင်မဲ့အစားဝိရိယတရားကိုပွားများလိုက်တဲ့အတွက်ကြောင့်မိမိတို့ဟာကုသိုလ်တရားတွေအကျိုးဆောင်နိုင်တဲ့ရည်ချင်းတွေပြည့်စုံလာလိမ့်မယ်ဘလို့ရည်ချင်းတွေမိမိသူတို့ကအကျိုးကိုဆောင်နိုင်တဲ့ရည်ချင်းတွေဖြစ်လာလိမ့်မယ်သူတို့ကနေကြသွားပြီဝန်းနေချင်းဖြစ်မဲ့အစားသူတို့ပေါ်မှာကရုဏာတရားတွေကိုပွားများလိုက်မယ်ဆိုရင်မိမိမှာလည်းကုသိုလ်တရားတွေတိုးပါမယ်တစ်သက်သူမှာလည်းကုသိုလ်တရားတွေတိုးပါလာလိမ့်မယ်ဒါကြောင့်မို့မေတ္တာဆိုတဲ့တရားကိုမိဘတွေလည်းပဲကိလေသာထင်ရှားရှိနေတဲ့အတွက်ကြောင့်ဓမ္မကြီးနဲ့ဒုရက်ပုဂ္ဂိုလ်တွေလို့မြတ်စွာဘုရားရှင်ကပြောတော်ရားလည်းပဲမိမိတို့ဟာကိလေသာရဲ့ထိုးနှက်မှုကိုခံရတဲ့အခါမှာမိမိတို့လည်းမေတ္တာတရားတွေကရုဏာတရားတွေမုဒိတာတရားတွေဥပေက္ခာတရားတွေကိုပုံစံမှန်မထားနိုင်တဲ့အတွက်ကြောင့်သာသမီတွေရဲ့အကျိုးရှိစေရေးကိုဆောင်ရာကနေအကျိုးမဲ့ဖြစ်သွားနိုင်တဲ့ဒုံကြီးတွေရှိနေတယ်လို့ပဲလူကြီးဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းပဲဒါတို့တို့ရဲ့အကျိုးကိုဆောင်နေပါတယ်တို့ဘုံမှာကရုဏာထားနေပါတယ်မုဒိတာပွားနေပါတယ်ဥပိ္ပခာထားနေပါလေလို့ပြောတော်များလည်းပဲကိလေသာတရားတွေကထိုးနှက်တဲ့အတွက်ထိုးနှက်တဲ့ဒဏ်ချက်ကိုခံရတဲ့အခါမှာဓမ္မစိုတရား၄ပါးကိုလက်ခံထားပြီးတော့ဘုံစံမှန်မပြုတ်နိုင်ကြတဲ့အတွက်ကြောင့်မိမိတို့မှာလည်းပဲဘုံစံပြောင်းပြီးတော့ပြုတ်ဖြစ်တဲ့အရာလေးတွေဟာဖြစ်ပေါ်လာကြတဲ့အတွက်ကြောင့်မေတ္တာတရားကိုတကယ်ဘုံစံမှန်နဲ့အများအကျိုးမိမိအကျိုးကိုဆောင်နိုင်ရေးအတွက်ဓမ္မစိုတရား၄ပါးလက်ခံထားပြီးတော့မိမိတို့ရဲ့အကျိုးအများရဲ့အကျိုးသာသမီတို့ရဲ့အကျိုးမိဘတို့ရဲ့အကျိုးမိဘတွေကသာသမီတွေရဲ့အကျိုးလူကြီးတွေကလူငယ်တွေရဲ့အကျိုးလူငယ်တွေကလည်းလူကြီးတွေရဲ့အကျိုးသာသမီတွေကလည်းမိဘတွေရဲ့အကျိုးအပြန်အလှန်ပေါ့ဓမ္မစုတရား၄ပါးလက်ခံထားပြီးတော့လက်ဆောင်နိုင်ကြပါစေလို့ဥစဉ်တိုက်တွန်းဒီနေ့ဒီမှာပဲတရားဤကိုချုပ်ဆောင်ကြလို့